Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2015ခုနှစ်နိုဝင်ဘာလ28ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီကနေ့ညသတင်းတွေကိုနန်းလောင်တဲ့အတူကြေညာပေးမှာဖြစ်ပါတယ်တူရကီနိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံကိုအရေးတကြီးသွားဖို့မလိုတဲ့ခီးစဉ်တွေကိုရွှေ့ဆိုင်းကြဖို့တူရကီဆိုရကပြောလိုက်ပါတယ် NLD ဥက္ကဋ္ဌဆန်းစုကြည်ဟာရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တချို့နဲ့ရန်ကုန်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားကရင်ငုံတင်းမောကနေပယ်ထိန်းဒုံးတစ်ခုစမ်းသပ်ပစ်လို့မှုဟာမအောင်မြင်ခဲ့ပါဘူးဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားရဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီကိုရန်နိုင်ဒီကနေ့ရန်ကုန်မြို့မှာဒေါန်ဆန်းစုကြည်နဲ့သူ့ရဲ့ NLD အနိုင်ရလွတ်တော်အမတ်တွေတွေ့ဆုံပွဲကျင်းပခဲ့ရမှာအာဂတိကင်းရှင်ဖို့တတိပေးပြောဆိုခဲ့ပါတယ်။အဲ့ဒီနောက်ကြားမှာကတော့
အဓိကတော့ပညာရေးကဏ္ဍရဲ့ဤပညာရဲ့ဤပညာကောင်းကောင်းတက်တဲ့နိုင်ငံနဲ့ပေါင်းခြင်းအားဖြင့်ဤပညာရမှာ။အော်ဤပညာကကဘာလုံးမှာအရေးကြီ
းဒါကတော့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ NLD ခေါင်းဆောင်တအုပ်ဖြစ်သူဦးညံဝင်းက VOE ကိုပြောသွားတာပါ NLD အစိုးရဖွဲ့ပြီးချိန်ဂျပန်နဲ့နှစ်နိုင်ငံဆက်ဆံရေးဘာတွေအဓိကထားမလဲဆိုတာကိုလည်းတင်ပြပေးမှာပါနောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင
်တူရကီနိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံကိုအရေးကြီးသွားဖို့မလိုတဲ့ခီးစဉ်တွေကိုရွှေ့ဆိုင်းကြဖို့တူရကီအစိုးရကစနေနေ့မှာခီးသွွားအကြံပေးချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ဒါဟာရုရှားလေစစ်လေယာဉ်ကိုတူရကီဘက်ကပစ်ချလိုက်ပြီးတဲ့နောက်နှစ်နိုင်ငံကြားသံတမန်ရေးတင်းမာမှုနောက်ဆုံးအခြေအနေဖြစ်ပါတယ်။ရုရှားနိုင်ငံမှာတူရကီကတွားရောက်လက်ပတ်သူတွေနဲ့အိမ်မှာနေထိုင်သူတွေဟာအခက်အခဲတွေနဲ့ရင်ဆိုင်ရတာကြောင့်တူရကီနိုင်ငံသားရဲ့ဝန်ကြီးဌာနကခီးသွွားသတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့အဲဒီကြေညာချက်မှာပြောထားပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်နားမှာရုရှားစိုးရကစစ်စင်ရေးတွေလုပ်နေတော့ရုရှားစစ်လေယာဉ်ကိုတူရကီတိုက်လေယာဉ်တွေကအင်္ဂါနေ့မှာပစ်ချလိုက်ပြီးတဲ့နောက်ရုရှားစိုးရဘက်ကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ခီးသွွားတွေပေါ်ကန့်သတ်တာတွေစစ်ဖက်စစ်ဆင်ရေးဖျက်တောက်တာတွေတင်သွင်းတဲ့စားနပ်ရိက္ခာတွေကိုပုံမှုစောင့်ကြည့်တာတွေအပါအဝင်တူရကီစိုးရကိုလက်တုံ့ပြန်တာတွေလှုံ့ဆော်သွားမယ်လို့လည်းရုရှားစိုးရကကြေညာခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်ဘက်ကနေပါဝင်နေကြတဲ့နိုင်ငံကြားဆက်ဆံရေးထိခိုက်လာနိုင်တယ်လို့ချင်းချောက်လိုက်တဲ့အတွက်လဲနိုင်ငံတကာမှာလဲပဋိပက္ခတွေပိုကျေပြန့်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအနောက်ပိုင်းကိုလိုရာဒိုပြည်နယ်မှာရှိတဲ့ Planned Parenthood အဖွဲ့ရှိရာဂျမရဲ့ဆောင်းအုံကိုတောက်ကြနေကတနတ်သမားတရားဝင်ပစ်ခဲ့တာကြောင့်ရဲအရာရှိတယောက်နဲ့အရသားနှစ်ယောက်တို့တေဆုံသွားပါတယ်Colorado Springs မြို့မှာ9နိုင်ကြအောင်ပြစ်ခတ်တိုက်ခိုက်မှုဖြစ်သွားပြီးတဲ့နောက်အသက်59နှစ်အရွယ် Robert Lewis တရားကရဲရီစီမှာလက်နက်ချအညံခံလိုက်တယ်လို့ဆိုပါတယ်အဆောက်အုံထဲမှာပောက်ကွဲပစ္စည်းတွေခြံနာခဲ့ခြင်းရှိမရှိကိုလည်းရဲဘက်ကစစ်ဆေးနေပါတယ်ကျမရဲလုံငန်းတွေပြန်လဲစတင်နိုင်ဖို့နိုင်အတော်များများဒါမှမဟုတ်ရဲနဲ့ကြီးပြီးကြာနိုင်တယ်လို့ Colorado ရဲဌာနပြောခွင့်ရသူတူပို Catherine Buckley ကပြောပါရယ်အခင်းဖြစ်ပွားရမှာသိဆုံးသွားတဲ့ရဲအရာရှိကတော့အသက်44နှစ်အရွယ် Garrett Sway ဖြစ်ပြီးလူ6ယောက်လည်းထိုင်ရရသွားတာပါကိုယ်ဝန်ဖျက်ချတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ Planned Parenthood ဂျမရဲဌာနကဝန်ထမ်းအားလုံးနဲ့လူနာတွေကိုခေါ်ထုတ်လာနိုင်ပြီလို့ဆိုပါရယ်ဒီပစ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုဗဟုအစိုးရအေဂျင်စီတွေနဲ့ဒေသခံရဲတွေကပူးပေါင်းလုပ်ကိုင်နေပါရယ်ဒီလိုပစ်ခတ်ရတဲ့အကြောင်းရင်းကိုအခုထိမသိရသေးဘူးလို့အာဏာပိုင်ကဆိုပါရရှင်
မာလီနိုင်ငံမြောက်ပိုင်းမှာရှိတဲ့ကုလသမဂ္ဂအခြေစိုက်ဌာနတွေကိုစစ်သွေးကြွတွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်2ဦးနဲ့ရပ်ဖက်ဝန်ထမ်း2ဦးသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်မာလီနိုင်ငံမြောက်ပိုင်းကကီဒေါမျိုးမှာစနေနေ့မနေ့စောပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်နောက်ထပ်လူ4ဦးလည်းအပြင်းထန်ဒဏ်ရာရသွားတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ရဲ့ပြောခွင့်ရဖို့ကပြောလိုက်ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းတော့မရှိခဲ့ပါဘူးပြီးခဲ့တဲ့သတင်းပတ်ကလည်းဘမာကိုမြို့ကဇင်ခံဟိုတယ်တစ်ခုကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့တာကြောင့်လူ16ယောက်သေဆုံးခဲ့ပါတယ်အာဖရိကအနောက်ပိုင်းကစစ်သွေးကြွအဖွဲ့နှစ်ခုဖြစ်တဲ့ Islamic Maghreb အဖွဲ့နဲ့သူနဲ့ဆက်ဆက်တဲ့ Al Murabitoun အဖွဲ့ကအဲ့ဒီနိုမာ20ရက်နေ့ကဖြစ်ခဲ့တဲ့ Radisson Blue Hotel တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီ hotel တိုက်ခိုက်မှုနဲ့ဆက်ဆက်တဲ့လူညောက်ကိုမာလီအထူးတပ်ဖွဲ့ကတောက်ကြနေမှာဖမ်းဆီးခဲ့ပါတယ်။မာလီနိုင်ငံမှာကုလသမဂ္ဂညီညာရေးတပ်တွေရှိနေပေမဲ့လည်းနိုင်ငံမြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဆက်လက်လှုပ်ရှားနေတဲ့ Islamic စစ်သွေးကြွတွေဟာ ချင်းချောင်းနေတော့မဲဆိုတာကိုဒီတိုက်ခိုက်မှုကမိမောင်းထုတ်ပြနေပါတယ်ခင်ဗျာ
အာဖရိကတိုက်ခီးစဉ်တွင်ယူကနာနိုင်ငံကိုခရီးတစ်ထောက်ဖြစ်ရောက်လာတဲ့ပိုယဟမင်းကြီးဖရန်စစ်ဟာလူထုနဲ့တွေ့ဆုံပြီးဟုတ်ပြုဆူတောင်းပွဲကျင်းပပါတယ်ဒီဆူတောင်းပွဲကို18ရာစုနှစ်နောက်ပိုင်းအတွင်းပလာရဲယုံကြည်မှုကိုဆွန့်လွတ်ပုံညင်းဆိုင်ခဲ့တဲ့တာစင်နဲ့ချီတဲ့လူတွေကိုဒေသခံမြင်ကမိရှုတက်ခဲ့တဲ့နေရာဖြစ်တဲ့နမူကွန်ကိုဗိပန်လေဟာမှာလဟာပြင်းမှာကျင်းပတာဖြစ်ပါတယ်ဆူတောင်းပွဲတက်ရောက်လို့ဖို့အတွက်ထောင်နဲ့ချီတဲ့လူတွေကညလုံးပေါက်စောင့်ဆိုင်ခဲ့ကြတာပါဒီအချိန်ဟာယုံကြည်ချက်ကြောင့်မိရှုခံသွားရသူတွေကိုသူတို့စဉ်အဖြစ်သတ်မှတ်ခဲ့တဲ့နှစ်90ပြည့်အချိန်လည်းဖြစ်ပါတယ်ပိုဟန်မင်းကြီးရောက်ရှိလာတာနဲ့လူအုပ်ကြီးကတည်တချင်းတွေတည်ဆိုရင်တောင်းတောင်းဖြတ်ဖြတ်ကြိုးဆိုခဲ့ကြတာပါယူကန်ဒါနိုင်ငံရဲ့ဒုတိယနေ့ခီးစင်မှာတော့ပိုဟန်မင်းကြီးဟာလူငယ်တွေနဲ့တွေ့ဆုံမှဖြစ်တယ်လို့လူမှုရေးအဖွဲ့အစည်းတွေကလည်းတွားရောက်လက်ပတ်မှဖြစ်တယ်လို့ဒေသခံဘာသာရေးကောင်ဆောင်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်အာဖရိကတိုက်ကတခြားဒေသကဒုက္ခတွေကိုလက်ခံခဲ့တဲ့အတွက်လည်းယူကန်ဒါနိုင်ငံကိုပိုဟန်မင်းကြီးကမနေ့တောက်ကြနေ့ကချီးကျူးလိုက်ပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒါန်နိုင်ငံတွေကသွေးထွက်တန်ယိုပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာသူအများစုပါဝင်တဲ့လူပေါင်း5သိန်းလောက်ကိုယူကန်ဒါနိုင်ငံကလက်ခံထားတယ်လို့ပြောပါရရှင်
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရီကနေစနေညပိုင်းနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြူသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ဟာနိုမာ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တချို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ရန်ကုန်မှာဒီကနေ့ပြုလုပ်တဲ့တွေ့ဆုံပွဲအတွင်းတော်အောင်ဆန်းစုကြည်နဲ့အတူပါတီထိပ်ပိုင်းခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ရွေးကောက်ပွဲမှာမြူသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနိုင်ရအောင်မဲပေးခဲ့ကြတဲ့ပြည်သူတွေဘက်ကဘာတွေပြောင်းလဲပေးမှလဲဆိုတဲ့အမေးတွေထွက်ပေါ်လာမှဖြစ်တဲ့အတွက်အများကြီးစူးစမ်းကြရမယ်လို့လည်း NLD ပါတီရဲ့နိုင်ငံကြီးဦးတင်ဦးကပြောကြားလိုက်ပါတယ်။ပါတီရဲ့တိတ်ခါနဲ့တော့ခေါင်းဆောင်တော်ဆန်းစုကြည်တို့ကြောင့် NLD ပါတီအနိုင်ရခဲ့တာဖြစ်ပြီးအောက်ခြေမှာပေါ့ပေါ့တန်တန်လုံနေသူတွေအနေနဲ့မေးလိုက်မနေပဲအစွမ်းထက်ထက်နဲ့ဆောင်ရွက်ကြဖို့ကိုလည်းဦးတင်ဦးကပါတီဝင်တွေကိုလေးလေးနက်နက်တိုက်တွန်းသွားပါတယ်။ရွေးကောက်ပွဲနောက်ပိုင်းမှာအခုလိုပါတီခေါင်းဆောင်တွေနဲ့ပါတီလွှတ်တော်ကိုယ်စားလှယ်တွေပထမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါတယ်။နောက်ပိုင်းတကားပိတ်ဆွေးနွေးကြတဲ့အခါမှာတော့ကိုယ်စားလှယ်တွေစီကံရှိဖို့စီကံထိန်းသိမ်းကော်မတီကတင်းတင်းကြပ်ကြပ်စီစစ်ထိန်းသိမ်းသွားမှာဖြစ်ပြီးလိုအပ်ရင်အောက်ဒီလိုက်စားမှုဥပဒေတွေနဲ့အရေးယူမယ်လို့ဒေါက်ဆန်းစုကြည်ကအတိပေးတယ်လို့ပါတီဝင်တယောက်ကပြောပါတယ်။ကိုယ်စားလှယ်တွေအနေနဲ့ပါတီတွင်းဆက်ဆံရေးပြည်သူလူထုနဲ့ဆက်ဆံရေးပြည့်ပြည့်ဖို့လိုအပ်တယ်ဆိုတဲ့အချက်ကိုပြောသွားသလိုကိုယ်စားလှယ်တွေရဲ့ဆွမ်းဆောင်ရည်မိတ္တအောင်ဆောင်ရွက်သွားမယ့်အစီအစဉ်တွေကလည်းတွေ့ဆုံဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကအတိပေးသွားခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဟာဂျပန်ပင်လယ်ပြင်မှာရှိတဲ့ရေငုပ်သင်္ဘောကနေပယ်ထိန်ဒုံးကြီးစမ်းသပ်ပစ်လုမှုတစ်ခုလုပ်ခဲ့တာအောင်မြင်မှုမရခဲ့ဘူးလို့တောင်ကိုရီးယားသတင်းအေဂျင်စီကပြောလိုက်ပါတယ်။မြောက်ကိုရီးယားကအဲ့ဒီပယ်ထိန်ဒုံးကိုစနေနေ့ဒေသစံတော်ချိန်နေ့လယ်2နာရီ20နဲ့2နာရီ40ကြားမှာပစ်လုခဲ့တာဖြစ်ပြီးအဲ့ဒီပစ်လုမှုကမအောင်မြင်ခဲ့ဘူးလို့တောင်ကိုရီးယားတာဝန်ရှိသူတယောက်ကိုကိုးကားပြီးယုံဟတ်သတင်းဌာနကပြောပါတယ်။ဒုံးကြီးရဲ့အပျက်အစီးအပိုင်းစာတွေကိုပင်လယ်ပြင်မှာတွေ့ရတယ်လို့သူကပြောပါတယ်။ဒါပေမဲ့ဒီကိစ္စကိုတောင်ကိုရီးယားကကွယ်ရေးဝန်ကြီးဌာနကတော့အတည်ပြုဖို့ညင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာရင်းငုပ်သင်္ဘောကနေပစ်နိုင်တဲ့ပယ်ထိန်ဒုံးကိုအအောင်မြင်မြင်စမ်းသပ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားမီဒီယာတွေကပြီးခဲ့တဲ့မေလကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒုံးကြီးစမ်းသပ်ပစ်လုမှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတက်ရောက်ကြည့်ရှုခဲ့ပြီးတဟာတကယ်အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောခဲ့ကြောင်းမြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဆိုပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့ပယ်ထိန်ဒုံးကြီးထုတ်လုပ်တာဒါမှမဟုတ်ပယ်ထိန်ဒုံးနည်းပညာအသုံးပြုတာတွေမလုပ်ရဘူးလို့ကုလသမဂ္ဂကတန်ခတ်ပိတ်ဆို့ထားတာဖြစ်ပါတယ်
။အီဂျစ်နိုင်ငံကိုင်ရိုမြို့စင်ဂျေဘုံရက်ကနာမည်ကြီးသမိုင်းဝင်နေရာမှာပြစ်ခတ်မှုကြောင့်ရဲ၄ယောက်ထပ်မံတေဆုံးသွားခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။နှစ်ပေါင်း4600လောက်ရှိတဲ့ Step Pyramid တွေရှိတဲ့ဆက်ကာရာမြို့နာကလုံခြုံရေးခေတ်ကိုစနေနေ့ကမျက်နှာဖုံးဆွတ်ထားတဲ့သဏ္ဍာန်သမားတဦးကဆိုင်ကယ်ပေါ်ကနေပြစ်သွားတာဖြစ်တယ်လို့ဗိုလ်ချုပ်ခါလစ်ရှာလာဘီကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီနေရာကိုပိတ်ဆို့ထားပါတယ်။အခုချိန်ကြီးတော့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အီဂျစ်နိုင်ငံဟာဆိုင်းနိုင်းကျွန်းဆွယ်မှာဒေသခံ IS အဖွဲ့တွေရဲ့တပုံထားမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးအဲ့ဒီအဖွဲ့ကဆိုင်းနိုင်းမှာရှိတဲ့စစ်တပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုအဓိကပြစ်မှတ်ထားပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတွင်းကတခြားတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပြီးတော့ပ ပြီးခဲ့တဲ့လကလူ124ယောက်တိဆုံးခဲ့တဲ့ရုရှားခီးသည်တင်လေယာဉ်ကိုသူတို့ပစ်ချလိုက်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
Sorry Arabia ဥဆောင်တဲ့ညွန်ပေါင်းတပ်တွေယမန်နိုင်ငံထဲကအရတားတွေကိုတတ်ခိုင်းနေတယ်လို့အပြပြဆိုင်ရာလူအခွင့်ရေးအုပ်စုကဆွဆွဲလိုက်ပါတယ်ပျက်စီးရွရွနေတဲ့တိုင်းပြည်တွင်းကအရတားတွေဘာကြောင့်တပ်ဖြတ်ခံရတယ်လဲဆိုတာနဲ့ပတ်သက်လို့ဒီတတ်ခိုက်မှုကိုထောက်ခံတဲ့အနောက်အုပ်စုဘက်ကဘလို့အဖြေမှမပေးကြဘူးလို့ဆိုပါတယ် Sorry တတ်ခိုက်ရေးလေယာဉ်တွေက2015 April ကနေဩဂုတ်လအတွင်းယမန်နိုင်ငံထဲမှာဥပဒေနဲ့မညီတဲ့လေကြောင်းတတ်ခိုက်မှုပေါင်း10ကြိမ်ထက်မနည်းပြုလုပ်ခဲ့ပြီးအရတား309ယောက်သေဆုံးသွားသလို414ယောက်ဒဏ်ရာရသွားတယ်လို့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ရဲ့တောက်ကြနေကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။တက်ခတ်မှုအတွက်စုံစမ်းထောက်လှမ်းရေးပြည်နယ်ပစ္စည်းကိရိယာတွေထောက်ပံ့ပေးနေတဲ့အမေရိကန်နိုင်ငံကရော Sorry Arabia ဖက်ကပါအယက်သားတိတ်ဆုံမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမလုပ်ဘူးလို့အစည်းအဝေးခန်းစာကဖော်ပြထားပါတယ်ရှင
်။ကိုရီးယားနိုင်ငံနဲ့နန်းလောင်တို့ကစနေနေ့ညသတင်းတွေကိုပြောပြသွားတာပါရှင်။ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုလို့ရှိရင်တော့လိပ်စာက burmese.voanews.com ဖြစ်ပါရရှင်။မကြခင်မှာတော့ blogger တွေပြောသမျှဆိုတဲ့အပတ်စဉ်ကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံရမှာအာဂတိလိုက်စားမှုကင်းစင်ဖို့ပါတီတွင်းစည်းကမ်းတွေကိုတင်းကျပ်သွားမှာဖြစ်တဲ့အကြောင်းသတိပေးလိုက်ပါရ။အစိုးရတက်ကိုဥဆောင်မှုရှိနေတဲ့ NLD ပါတီရဲ့ကိုယ်စားလှယ်တွေအနေနဲ့လူထုနဲ့တသားတည်းရည်တည်ဖို့လဲတိုက်တွန်းခဲ့တာပါဒီဆွေးနွေးပွဲကိုတက်ရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကအပြည့်စုံကိုပြောပြမှာပါရှင
်လူဝင်မရှိတဲ့ရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ် NLD အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအခရီးလိုက်စားမှုတွေကင်းရှင်းစေဖို့ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသတိပေးလိုက်တာပါပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုကိုတရားဝင်ကြေညာထားတဲ့ကြေညာချက်ထက်ကျော်လွန်ပြီးပိုင်ဆိုင်မှုရှိမရှိတက်တန်း၅နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကစောင့်ကြည့်စစ်ဆေးတော့မှာဖြစ်ကြောင်းထပ်တိုးလာတဲ့ဆိုရင်ပါတီစီကံတိုင်အရေးယူမဲ့အပြင်တီစဲအကြရိလိုက်စားမှုဥပဒေအရပါအရေးယူသွားမယ်လို့ဒေါန်ဆန်းစုကြည်ကသတိပေးခဲ့တာဖြစ်ပါတယ်ပါတီနိုင်ရကဥတင်ဦးကတော့ရော်ရဲနေတဲ့စီကံတွေကိုတင်းတင်းကြပ်ကြပ်ကင်တွဲဖို့စီစဉ်နေတဲ့အကြောင်းရန်ကုန်မြို့တော်ဝင်နှင်းစီကအခမ်းအနားမှာပြောကြားခဲ့တာပါ
အခုဒီနောက်ပိုင်းမှာတော့စီကံထိန်းသိမ်းရပဒတာအားလုံးကိုတော့ဖြစ်ရင်တင်းနေကြက်ကြတိတိကြကြဒင်းဒီချကြထိန်းသိမ်းပြီးတော့ဆောင်ရွက်သွားမှဒါဖြင့်ဆိုင်ငယ်လဲမဲ့နဲ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက်ရိုးရင်းနေတဲ့စီကံကိုကျွန်တော်တို့ပြန်လည်ပြီးတော့အားဖွဲ့ချုပ်ရဲ့ခိုင်မဲ့ဘက်ကိုကြည့်ဆူပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းပဲဒီနေ့မှကျွန်တော်ပြောချင်ပါတယ်
အဂရိလိုက်စားမှုတွေနဲ့ပတ်သက်လို့တီးခံမှာမဟုတ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့လည်းတကုံမြို့နယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့အရွေးခံရသူဒေါက်တာတတ်သက်ခိုင်ကပြောပါရယ
်ငွေရေးကြေးပြဿနာတွေသတိထားဖို့လိုတယ်တခါလေကြိုက်ငွေရေးကြေးပြဿနာတွေငွေရေးကြေးမလုံလောက်တာတွေရှိမယ်အဲ့ဒါတွေကိုအခုနီးကိုဟာနဲ့ဖြည့်ရှင်းပြီးတော့မှမှားလို့ရှိရင်တော့အမှားကိုအမှန်လုပ်ပေးလို့မရဘူးအခုညီလိုတယ်ဆိုလို့ရှိရင်ဟိုတောင်းပိုင်ခွင့်ရှိတယ်စားပြီးတော့ကူညီမယ်မှားလို့ရှင်တော့အမှားကိုအမှန်လုပ်လို့မရဘူးတကယ်လို့အမှားဖြစ်သွားပြီးလို့ရှင်တော့ဥပဒေအရပဲအရေးယူမယ်ဥပဒေအရအရေးယူလို့နောက်ထောင်နေပါတွေကြသွားလို့ရှင်တော့အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့အတွက်ကိုဒါရဲဘော်ရဲဘက်စိတ်ဓာတ်နဲ့ထောင်ဝင်စားတော့လာတွေ့မယ်လို့ပြောပြီးတော့မှညှိကုံးထုတ်သွားပါတယ
်အဂရိလိုက်စားမှုကင်းရှင်းဖို့အတွက်သာမကပါတီတွင်းမှာဆန်းဆောင်ရေးမြင့်တက်လောင်ဆောင်ရွက်ဖို့ပါတီတွင်းမှာရောလူထုနဲ့မှာဆက်ဆံရမှာအဆင်ပြေချောမွေးဖို့စတာတွေကိုလည်းဒေါန်ဆန်းစုကြည်ကထည့်သွင်းမှကြားခဲ့တယ်လို့ဒေါက်တာတသက်ခိုင်ကပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေဒါကိုလည်းစာပွဲစစ်တယ်လို့ဆင့်မယ်ဒီအဖွဲ့ချုပ်ကနေထုတ်ထားတဲ့ရွေးကောက်ပွဲကြေညာစာတမ်းကိုသိရမယ်ပေါ့နော်လူလူတို့နဲ့ဆက်ဆံရေးဒါလည်းပြောတယ်ဒါလည်းပြည်လဲရမယ်နောက်တစ်ခါကျတော့ကိုပါတီတွင်းသုံးဖို့လို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်တွေအချင်းချင်းရဲ့ဆက်ဆံရေးလည်းကောင်းမွန်ရမယ်ပေါ့နော်ကျွန်တော်အဖွဲ့ချုပ်အတွင်းမှာနော်အစုအဖွဲ့တွေဖွဲ့ပြီးတဲ့အခါကျတော့ဆရာမွေးစပဲ့မွေးဂိုင်းကနတွေဖွဲ့တာဒါမျိုးကိုလုံးဝလက်သင့်မခံဘူးနော်အဲ့ဒါပြောပါမယ်
NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ရရှိမဲ့လစာငွေကိုလည်းပါတီနဲ့လူထုအတွက်ရည်ရွယ်ပြီးအသုံးပြုဖို့လဲစီစဉ်ထားတယ်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကပြောပါရယ်လက်တလောလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့လစာရဲ့25ရာခိုင်နှုန်းပါတီရံမုံငွေဖြစ်ထည့်ဝင်နေရတယ်လို့ဒီတစ်ချိန်ရွေးကောက်ပွဲမှာအနိုင်ရလာတဲ့ကိုယ်စားလှယ်တွေအနေနဲ့လည်းအချိုးကျထည့်ဝင်ရမှာဖြစ်တယ်လို့ဒေါက်တာမြတ်ညာနာဆိုးကပြောပါရယ်
တော်လူစင်ဆိုတာကလွတ်တော်ကိုပြောတာ။ဒါကတော့လူစင်လွတ်တော်၊မျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်လက်ရှိလည်းဆရာတို့အနေနဲ့ချင်းမြင့်ွေ၁၀သိန်းခလာငွေရတယ်။နှစ်သိန်းခွဲအားလာစဉ်လာစဉ်ပါတီရံမုံငွေအနေနဲ့ပြန်ပြီးတော့ပေါ့နော်ပြန်လှူရတယ်။အဲ့တော့အခုကလူပုံများလာပြီ။ဟိုဒီပုံစံတိုင်းပဲဆက်ကျင့်သုံးမယ်ဆိုတာကိုပြောတာ။တိုင်းနေသားကြီးလွတ်တော်ကကြတော့ နည်းနည်းနေတယ်အတိအကျတော့မသိဘူးတသိန်းဝယ်လားတသိန်းလားမသိဘူးဟုတ်လက်ရှိကိုတိုင်းဒေသကြီးသွတ်တော်ကိုယ်စားလှယ်ထဲမှာတိုင်းဒေသကြီးဟာဝန်ကြီးတွေရှိတိုင်းဒေသကြီးဟာဝန်ကြီးတွေဆိုရင်တို့ရဲ့ချင်းမြွေကတိန်း30ဖြစ်သွားပြီကိုဖြတ်မယ်တော့ပြောတာဝင်ဟိုချင်းမြွေဝင်များတာနဲ့များဒါရင်တော့တိုးတိုးသွားမယ်
ဒီကနေ့မနက်ပိုင်းမှာဒေါန်ဆန်းစုကြည်အနေနဲ့တနင်္လာရီတိုင်းရန်ကုန်တိုင်းနဲ့မွန်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးနေ့လယ်ပိုင်းမှာတော့ပဲခူးတိုင်းအေရော်ရီတိုင်းကရင်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာ9မှာလဲမန်လေးစကိုင်း၊ကယား၊ချင်း၊မကွေ၊ရှမ်း၊နာဂ၊တနု၊အင်းသာ၊ပလောင်စတဲ့နေရာကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြင်မနာမှာတွေ့ဆုံသွားဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတော့မတ်မီခါပါရှင်။ဂျပန်နိုင်ငံရဲ့နည်းပညာအကူအညီကိုယူပြီးမြန်မာနိုင်ငံရဲ့လေယာကဏ္ဍနဲ့လေသမားတွေဘဝဖွံ့ဖြိုးတိုးတက်ရေးကို NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ NLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးညံဝင်းကပြောပါတယ်။လာမယ့်အနာဂတ်ကာလမှာဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအကူအညီတွေကိုအပြည့်အဝပေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ NLD ပါတီရွေးကောက်ပွဲမှာအနိုင်ရတယ်ဆိုပေမဲ့အစိုးရမဖွဲ့နိုင်ခင်ကာလအထိတတိနဲ့လှုပ်ဆောင်ကြဖို့လိုပြီး NLD ပါတီနဲ့အတူဆက်လက်ရပ်တည်ပေးကြဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ NLD ပါတီခေါင်းဆောင်ဦးညံဝင်းကဂျပန်မြန်မာပြည်သက်တွေကိုပြောဆိုခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့ဟာမမဆူချိုရပ်ကွက်ကဇိုဂျိုကြီးဂျပန်ဖုန်းတော်ကြီးကျောင်းဝင်းမှာကျင်းပတဲ့သုံးညမြောက်ဂျပန်မြန်မာချစ်ကြည်ရေးမြန်မာပွဲတော်အတွင်းအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်ဦးညံဝင်းပြောတာက
ကျွန်တော်တို့ရွေးကောက်ပွဲနိုင်ကြီးနော်ရွေးကောက်ပွဲနိုင်ကြီးဆိုတော့အားလုံးပြည်ပြည်လုံးမှမှန်းနဲ့ကျွန်တော်တို့ကနိုင်ရတဲ့အကြောင်းကလည်းဒေါ်ဆန်းစုကြည်နဲ့တော့ကနိုင်ငံသူနိုင်ငံသားအလုံးရဲ့စံသားအရာကျွန်တော်နိုင်လားအဲဒီတော့ရှေ့ဆက်ပြီးတော့တက်မှတ်တဲ့လမ်းကြောင်းကိုသွားဖို့ရှိသေးတယ်လွတ်အပ်လို့ရှိရင်မိမိတို့ရဲ့ပုံပေါင်းပါဝင်ဆောင်ရွက်မှုကိုထည့်သွင်းဆောင်ရွက်ရမှာဖြစ်ပါတယ်လို့အဲ့ဒါပဲပြောရကျွန်တော်ဒီပြင်ဟာအမှမခံနိုင်ဘူးကျွန်တော်တို့ဖွဲ့စည်းတဲ့အခါမှာ corruption တွေလုံးဝမရှိတဲ့တန့်ရှင်းတဲ့အစိုးရတရားတကူဖွဲ့မယ်ဆိုတာကိုတော့ကျွန်တော်ရေးရေးကြီးပြောရတယ်လို့အဲ့ဒါပြောခဲ့တ
ယ်။ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိနေစဉ်အတွင်းဂျပန်နိုင်ငံသားကြီးဝန်ကြီးဖူမီအိုခီရှိဒါအပါအဝင်ဂျပန်ကုန်သည်ကြီးများအသင်းတာဝန်ရှိသူတွေနဲ့ရောဆက်သွယ်ရေးဝန်ကြီးဌာနနဲ့ရောတဘာဝပတ်ဝန်းကျင်ဤပညာဆိုင်ရာအဖွဲ့အစည်းအကြီးအကဲတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ဤပညာအကူအညီကိုယူပြီးမြန်မာနိုင်ငံရဲ့လေယာကဏ္ဍနဲ့လေသမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးကို NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားမယ်လို့ NLD ဦးညံဝင်းကပြောပါတယ်။
ဒီကတော့ပညာရေးကဏ္ဍရဲ့ဤပညာရဲ့ဤပညာကောင်းကောင်းတက်တဲ့နိုင်ငံနဲ့ပေါင်းခြင်းအားဖြင့်ဤပညာရမှာ။တော့ဤပညာကတကဘာလုံးမှာအရေးကြီးလို့အပ်တယ်။အဲကျွန်တော်တို့ကလည်းပူးပေါင်းဆောင်ရွက်မယ်၊သူတို့အကျိုးများရှိမယ်။အဲဒီမှာကျွန်တော်ဤပညာရမယ်ဒီလိုရည်ရွယ်ပါတယ်။ကျွန်တော်တို့တောင်သူလင်သမားလေယာဖွံ့ဖြိုးရေးကိစ္စကိုသူတို့သူစိတ်ဝင်စားကြပါတယ်။ကျွန်တော်တို့လေသမားတွေကလေလည်းမပိုင်ဘူးဖြစ်နေတာအလုတ်ကင်လုတ်တဲ့နေရာမှာလဲသူတို့မှာတံမျိုးစွာပံ့ပိုးမှုဝေကြီးပံ့ပိုးမှုကလည်းမသေးကြဘူးအဲ့ဒီလိုအခြေအနေမျိုးကိုကျွန်တော်တို့ကသူတို့နည်းပညာတွေပေးရမယ်နောက်သူတို့လိုအပ်တဲ့ online ပေါ်အမတော်ကြီးလိုကိစ္စမျိုးဟာပြည်ပြည်စုံစုံရအောင်လုပ်ပေးရမယ်လေသမားတွေလေလုတ်ခြင်းအဖြစ်မိတို့ဘဝတိုးတက်နိုင်တယ်ဆိုတော့ဒီလိုအသီးမျိုးနားလည်လာအောင်ပြည်စုံအောင်တတ်နိုင်ကြများနိုင်ငံသားကုမ္ပဏီတွေလည်းပူးပေါင်းပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်တို့လည်းစဉ်းစားပါတယ်
ဒါအပြင်အနာဂတ်ကာလမှာဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေအပြည့်အဝပေးသွားမယ်လို့ယုံကြည်ကြောင်းဦးညံဝင်းကပြောပါတယ်
။ကျွန်တော်နားလည်တာသူတို့အပြည့်အဝအကူအညီပါလိမ့်မယ်။သူတို့နိုင်ငံရေးအကြောင်းလည်းရှိပါလိမ့်မယ်။နိုင်ငံရေးအကြောင်းပထဝီနိုင်ငံရေးရှိတယ်ဗျာ။ဘာမှပြီးမှနော်အိန္ဒိယရှိတယ်၊တရုတ်ရှိတယ်ဒီလိုဟာတွေကဆက်ဆံနေတာပေါ့ဗျာ။ကျွန်တော်တို့စီးပွားရေးနဲ့ပတ်သက်။ကျွန်တော်ကတော့ဂျပန်နဲ့ရင်းနှီးဆက်ဆံတာကိုသဘောကျတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကသူတို့ဇေယျနည်းပညာတွေရောအကူအညီတွေရောရနိုင်ကြများကျွန်တော်တို့ကြိုးစားရမှာလေဒီလိုချင်းနေမှာဒီလိုရောက်နေရတာကိုကျွန်တော်ချင်းနေပါတ
ယ် NLD ပါတီကောင်းဆောင်ဦးညံဝင်းဟာမနေ့ပြန်မနေ့ပိုင်းမှာတော့တိုကျိုမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အဲ့ဒီနောက်မှာတော့ကီယိုတိုတက္ကသိုလ်မှာဒေါအောင်ဆန်းစုကြည်သုတေသနလုပ်ခဲ့စဉ်ကနေရာတွေကိုတွားရောက်လေ့လာမှာဖြစ်ပြီးကီယိုတိုတက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါတင်တဲ့နိုင်ငံမှာရှိလာတဲ့ကျင်းပတော်မြင့်တရင်နှစ်ပတ်ကြာကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံအတွက်နိုင်ငံတကာခေါင်းဆောင်တွေပြင်ဆင်နေကြပါပြီ။ဆယ်စုနှစ်နှစ်ခုကြာဆွေးနွေးညှိနှိုင်းမှုတွေကနေကာဗွန်တန်းငွေ့ထုတ်လုပ်မှုတွေကိုကန့်သတ်ဖို့ဥပဒေအရလိုက်နာရမယ့်သဘောတူညီချက်တစ်ရက်ထွက်ပေါ်လာဖို့လဲမျှော်လင့်နေကြတာပါ။ VOA သတင်းတော့ Celestica Hope ရဲ့သတင်းမှာကိုမခင်ဖြူထွေးကပြောပြမှာပါရှင်
။ပြည်သူနိုင်ငံနောက်ပိုင်းမှာလေဆိပ်သစ်ဆောက်လုပ်မဲ့အစီအစဉ်ကိုကန့်ကွက်ကြတဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေဟာရာသီဥတုပြောင်းလဲမှုဆိုင်ရာညှိနှိုင်းကံမတိုင်ခင်အစိုးရကအကျိုးဆွေးနွေးပွဲတွေလုပ်နေတဲ့နေရာပြင်ပမှာဆန္ဒပြခဲ့ကြပါတယ်။အမေရိကန်သမ္မတအိုဘားမားက Keystone ရေနံပိုက်လိုင်းစီမံကိန်းကိုပြည်ခဲ့တဲ့သတင်းပတ်အတွင်းဖျက်သိမ်းခဲ့တာကိုပြည်သူအနေနဲ့နမူနာယူသင့်တယ်လို့ဆန္ဒပြသူတွေကပြောပါတယ်
။ Et donc nous on est là pour demander
Notre Dame Lundi စီမံကိန်းပြတ်ခဲ့တယ်လို့အခုစီမံကိန်းကိုဖျက်ပေးဖို့ပြင်သစ်အစိုးရနဲ့သမရအွန်လုံးကိုကျွန်တော်တို့ဒီမှာလာတောင်းဆိုတာပါ
။ရာသီဥတုပြောင်းလဲမှုဆိုင်ရာဆစ်ဆက်ညှိနှိုင်းမှုတွေတနင်္လာနေ့ရှာဖွေလှုပ်ဆောင်သွားကြဖို့နိုင်ငံပေါင်း60လောက်ကအစိုးရတာဝန်ရှိသူတွေနဲ့၃ရက်ကြာစီဝေးတရက်ကိုပြည်သစ်ခေါင်းဆောင်တွေကလက်ခံကျင်းပခဲ့တာပါ။ဒီထဲမှာအခက်အခဲဆုံးကိစ္စရပ်တစ်ခုကဖွံ့ဖြိုးဆဲနိုင်ငံတွေကိုသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမဲ့စွန့်ရင်အရေးမြစ်တွေသုံးစွဲနိုင်အောင်ငွေကြေးထောက်ပံ့တဲ့ကိစ္စပဲဖြစ်ပါတယ
်။ Africa is endowed with huge renewable
အာဖရိကမှာကုန်ကပ်မသွားမဲ့စွမ်းရည်ရည်မြစ်တွေနဲ့လားလာကောင်းတွေအများကြီးရှိပါတယ်။ဒီလားလာတွေကိုအမြန်ဆုံးစတင်ဆောင်ရွက်တင်ပါတယ်။ဒါမဲ့စနေအတွင်းအာဖရိကခြေလက်ဒေသအားလုံးမှာတက်စင်မီရပြီးတော့အလုတ်ကန်ခွေလန်းတွေပုံမှန်ဖန်တီးနိုင်ပြီးဥရောပနဲ့တခြားနိုင်ငံတွေကိုရွှေ့ပြောင်းသွားလာသူတွေရဲ့ရွေတက်ကိုပါချော့ချပေးနိုင်ပါလိမ့်မယ်
။ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုနဲ့လုံခြုံမှုရှိရေးကိစ္စရပ်တစ်ခုဆက်ဆက်နေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းနိုဝင်ဘာလ10ရက်အင်္ဂါနေ့မိန့်ခွန်းတစ်ခုမှာထည့်သွင်းပြောခဲ့ပါတယ်
။ For example in Nigeria
ဒီမှာနိုင်ငံရေးနိုင်ငံမှာရာသီဥတုပြောင်းလဲမှုကနေဘူကိုဟာရန်လိုစစ်သွေးကြွအဖွဲ့တွေဖြစ်လာအောင်လုပ်တာမဟုတ်ပေမဲ့တိုင်းပြည်မှာကြီးကြပ်ကြုံနေရတဲ့မိုးကောင်ရေရှားမှုနဲ့အစိုးရကဒါကိုကန့်တွယ်နိုင်စွမ်းမရှိတာတွေကနေတဆင့်နိုင်ငံရေးစီးပွားရေးမတည်ငြိမ်ဖြစ်လာပါတယ်ဒီအချိန်မှာစစ်သွေးကြွတွေကခွင်ကောင်းယူပြီးခြေရွာတွေကိုသိမ်းဆရာဆရာမတွေကိုတတ်ဖြတ်အပြစ်မဲ့ချောင်းသူရန်နဲ့ချီပြန်ပြီးဆွဲရတာတွေလည်းဖြစ်လာပါတယ
်ဗြိတိနိုင်ငံသားရဲ့ဝန်ကြီးဖီလစ်ဟာမွန်ကလည်းကာဗွန်တန်ခွင့်ကိုလျှော့ချတဲ့ဥပဒေချမှတ်လို့စီးပွားရေးကိုထိခိုက်စရာမရှိဘူးလို့ဝါရှင်တန်မြို့မှာပြောကြားတဲ့မေဂိုကူမှာပြောခဲ့ပါတယ
်။ဒီကိစ္စဘာမှမကြိုက်တွေ့ဘူးဆိုရင်နောက်ဆက်တွဲအနေနဲ့စီးပွားရေးရာထင်ထားတာတွေပို့ပြီးဆွေးရတဲ့အခြေအနေဖြစ်လာနိုင်ပါတယ
်။သမရဥပမာရဲ့ကာဗွန်တန်ခွင့်လျှော့ချမဲ့အစီအစဉ်ကိုကန့်ကွက်သူတွေကတော့ဒီအစီအစဉ်ကြောင့်ကြောင်မီသွေးလုပ်ငန်းမှာလုံခြုံခွင့်လန်းတွေရပ်သွားနိုင်ပြီးစွန့်ရင်ဈေးနှုန်းတွေလည်းတက်လာနိုင်တယ်လို့ပြောဆိုနေကြပါတယ်ရှင်
။မခင်ပြုထွေးပြပြသွားတာပါ။အခုတော့မဆုမျက်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာဒီတစ်ပတ်ဘာတွေများပြောပြမလဲဆိုတာနားဆင်ကြရအောင်ပါရှင
်အင်္ဂလိပ်ဘာသာအပါအဝင်ကမ္ဘာပေါ်မှာအဓိကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့Oxford Dictionaries က22တိုင်းလူတွေအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါတယ်။အခု2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ဘဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်။လက်ကင်ဖုန်းသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှမျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ရုပ်ပုံလေးကိုရွေးခဲ့တာဖြစ်ပါတယ်။2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာအတုံးအများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionaries ရဲ့ဥက္ကဋ္ဌ Casper Grathwall ကရှင်းပြပါရယ်21ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ဘဲပြုံးနေ၊ရည်နေ၊ငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်ကလေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါရယ်ဘာသာစကားအတားအဆီးမလိုပဲကိုယ့်ရဲ့ခန်းစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအသုံးအများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွန်းအောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်
။ emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့အခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့ Oxford Dictionary ဒီခေတ်နဲ့အညီပြောင်းလိုက်နေတယ်ဆိုတာပြသလိုက်တာပဲ
။မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ဟပ်နေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့Oxford Dictionaries ကပြောပါတယ် UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတဝမ်းမှာနှိမ့်စင်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းက16,000လောက်ရှိပါတယ်အဲ့ဒီထဲမှာပါရာတေးကြတဲ့သူတယောက်ကတော့တောတာရှင်တွေကို American သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ဂျေးမုံမှာ
သူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါပဲလို့ကျွန်မကလက်ခံတယ်။ဘာဖြစ်လို့ဆိုတော့ကျွန်မဆိုရင်လည်း emoji အများကြီးသုံးတယ်လေ။တကယ်ချင်းတယောက်ကျွန်မ text message ပို့ရင်ဒီ emoji နဲ့ပဲကျွန်မကပြန်ပို့လိုက်တာ။ဘာဖြစ်လို့ဆိုတော့မရေးချင်ဘူးမှာကျွန်မက oh ငါအရင်ရည်နေတယ်။ဒါမှမဟုတ်ငါပြောလိုက်တာ။အဲ့ဒါတွေအလုံးရေးလိုက်ရင်အရင်ကြားတယ်လေ။အဲ့တော့ဒီမို့အကြီးတဲ့ emoji လေးပို့လိုက်ဟိုစိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အားလုံးကအတိတ်ပဲပေါ့ပြီနောက်တစ်ခုကဒီ emoji လေးကတငယ်ချင်းတွေနဲ့ပေါပေါပပပြောခြင်းအဲ့ဒါလေးတွေနဲ့လည်းပို့လိုက်ရင်အဲ့ဒါအားလုံးကအဆင်ပြေတာ
ဆိုကျေးမို့လို့တငယ်ချင်းတွေကြားထဲမှာပေါ့နော်အခုလိုမျိုးတယောက်နဲ့တယောက် text message အပြန်အလှန်ပို့တဲ့တငယ်ချင်းတွေကြားမှာကောဒီလိုမျိုး emoji character လေးတွေသုံးတာဘလောက်များများသုံးကြတာတွေ့ရလဲရှင
့်အော်အများကြီးမဲ့သုံးနိုင်မှာ for example နော်နာလေငါပဲကျမတင်ငင်းချင်းဟာကျမောဟိုစာ text message ပို့လိုက်တယ် hey ဟိုစာအလုံးအရီယိုသွားမယ် lunch ဒီမှာသွားစားမယ် dinner ဒီမှာသွားစားစားမယ်ညစာလာသွားစားမယ်နင်ဟိုစာလာခဲ့ပါလားတဲ့သူကမေးတာဒါပေမဲ့ကျမကတော့ပြန်ပြောလိုက်တယ် text message မှာ oh ကျမမနေ့လေးဟိုစာနောက်ကျနေပြီ late ဖြစ်နေပြီလို့ပြန်ပို့လိုက်တယ်သူကတော့ကျမမစူဘာမှပြောဘူးသူတို့ကအဲ့ emoji လေးငိုတဲ့ရည်တဲ့ emoji လေးကိုပဲသူတို့ပို့လိုက်တာဒီမှာလည်းအဲ့အစ်ဒီပဲပေါ့ပြီးသူတို့ကရည်လေးရည်နေတယ်ဘာဖြစ်ဆိုတော့ဒီမှာအမြဲတမ်းနောက်ကျလို့သူတို့ကအဲ့ဒါကိုပြောချင်တာဒီ double လေးကိုပြလိုက်ရင်အားလုံးကစီပြီ
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတဝန်းမှာတော့သိပ်မကြခင်နှစ်တွေတုန်းကမှကြေကြေပြန့်ပြန့်သုံးလာကြတာဖြစ်ပါတယ်အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ရသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတူရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ
်။ text message ပို့တဲ့အခါကျရင်ပို့တာပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်တိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိတယ်ဆိုတာရဲ့။နောက်ပြီးကိုဒီဒေါတာနဲ့ပြောနေရလားပြုံးပြောပြောနေရလားဆိုတာသိနိုင်တဲ့သုံးဖြစ်တယ်။အဓိကစကားလုံးနဲ့အရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့ဒီကတော့အချိန်ကုန်တက်တာလေ lamb eye နဲ့ emoji လေးတခုလေးလက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်။နောက်တစ်ခုတချို့ဆိုရင်ဒီက text လိုကြောင်းကြောင်းတိုင်းဆိုရင်သူတို့အလုပ်ရှင်နေနေတော့ရင်းနှီးနှီးစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်။အဲ့တော့တော်တော်အသုံးများတယ
်။လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်။ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတစ်ယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခန်းစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရကနေပြီးတော့ emoji ပုံတွေဖြစ်လာခဲ့တာပါ။အခုတော့လူတွေရဲ့လက်ရှိစိတ်ခန်းစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနဲ့ချီကိုထည့်ပေးလာကြပါတယ်။ emoji ပုံတွေကိုရှာနေစရာမလိုပဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့emoji keyboard ကိုလည်းအခု2015 November လာတဲ့မှာပဲအမေရိကမှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမကအစာအသောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
။အဲ့လိုများတာတော့ကောင်းပါတယ်။များများရွေးချယ်မှုရှိတာပေါ့။ဒါပေမဲ့တခါကျရင်တိတ်များလို့တော့ဘာသုံးရမလဲကိုမသိတော့တာ။တခါကျရင် emoji ဆိုတာလေးနှိပ်လိုက်အဲ့ဒါစာမျက်နှာတမျက်နှာနဲ့တော့မကတော့စာမျက်နှာအများကြီးလှမ်းနေရတော့ပါရွေးလို့ရရမယ်မသိရောအဲ့လိုချင်းမျိုးဖြစ်သွားတော့လေသိများရင်လည်းမကောင်းဘူးဗ
ျထောင်ထဲချီရှိနေတဲ့ရုပ်ပုံလေးတွေထဲကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှံ့မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာစကားလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင်
ဒါကတော့မဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ blogger ပြောသမျှအစီအစဉ်ပါရှင်။မကြခင်မိနစ်ပိုင်းအတွင်းမှာတော့စနေနေ့ညတိုက်ရိုက်လိုင်းလိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါ။ကျမတို့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ညပတ်အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်တော့မှာပါပါဝင်ဆွေးနွေးမဲ့သောရရှင်တွေလည်းအဆင်သင့်ဖြစ်နေကြပါပြီနော်ကိုအောင်လွေဦးနဲ့အတူထုတ်လုပ်သူမတ်စုမွန်ကအစီအစဉ်တင်ဆက်မှာပါရှင
ပါရှင်မြတ်မြတ်ရွေးကောက်ပွဲမှာနိုင်ရထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်ဖြစ်သောဆန်းစုကြည်ဟာအစိုးရတစ်ခုဦးဆောင်မှုရှိနေပါတယ်။2008ခြေကံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့တိုင်းပြည်ခေါင်းဆောင်ဖြစ်ဘလို့ရာထူးတာဝန်မျိုးကိုယူစေချင်ကြပါသလဲ။လက်ရှိနိုင်ငံရေးအခြေအနေအရရောဘလို့ရာထူးတာဝန်မျိုးယူနိုင်မယ့်အလားအလာတွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ထေချာတာတစ်ခုကတော့ဒေါ်ဆန်းစုကြည်အနေနဲ့အစိုးရအသစ်မှာဥဆောင်မှုအခမ်းအနားရှိနေမယ့်ကိစ္စပါ။ဒါကြောင့်လည်းပဲဖြစ်စေချင်တာတွေဖြစ်နိုင်တာတွေဖြစ်တင်တာတွေကိုကျွန်တော်တို့တပိုင်းချင်းစီခွဲပြီးတော့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဒီနေ့မှာကျွန်တော်တို့ပင်တိုင်းဆွေးနွေးသွားမယ့်ပုဂ္ဂိုလ်ရဲ့တူးချင်းရဲ့သဘောထားတွေကိုအရင်ဆုံးတော့ကြားချင်ပါတယ်ပထမဆုံးကတော့ဒီကျွန်တော်တို့ wish list လို့ပြောရမှာပေါ့လေဖြစ်စေချင်တဲ့စံနာကိုပြောပါဆိုရင်ဒေါ်ဆန်းစုကြည်ကိုဘယ်လိုနေရာမျိုးကတာဝန်ယူစေချင်တယ်လဲဒီ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ်မဲဆန္ဒနယ်မြေက NLD လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့မှုတဲ့ဒေါက်တာတင့်ဆွေရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
ဟိုအောင်ဆန်းစုကြည်ကိုပြည်တော်စုမြန်မာနိုင်ငံတော်ရဲ့သမတနေရာမှာရှိတင်တယ်လို့ကျွန်တော်ဆန္ဒရှိပါတယ်ဖြစ်တင်တယ်လို့လည်းယူဆပါတယ်ခင်ဗျာဟုတ်ကဲ့ဒါကြောင့်လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဒီသမတဖြစ်မှသာလျှင်နိုင်ငံရဲ့အုပ်ချုပ်နိုင်ငံရဲ့အကြီးအကဲနေရာကနေပြီးတော့ဗမာနိုင်ငံကိုရောနိုင်ငံတကာကိုရောကိုစားပြုပြီးတော့ဆောင်ရွက်နိုင်မယ်ဖြစ်တယ်နောက်တစ်ခုကအစိုးရဟာအုပ်ချုပ်ရေးရန်တရားဖြစ်ပါတယ်အောက်ချုပ်ရန်တရားဆိုတူတဲကနေဥဆောင်မှုအကြီးအသေးပြည့်ဖို့လိုတဲ့အတွက်အစိုးရကိုဥဆောင်ဖို့လိုတယ်တော်တော်ဆိုတာကတော့အများပေါ့လေကုရင်900 400ကနေဟိုတောင်းဝန်ယူခွဲယူလို့ရတဲ့အတွက်တော့အောင်ဆန်းစုကြည်တို့ဟိုသူကြုံတော်တဲ့ပုဂ္ဂိုလ်တနည်းပြပြလူလူကလိုလာတဲ့ပုဂ္ဂိုလ်နိုင်ငံတကာလည်းမျှော်လင့်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်တော့ဆန်းစုကြည်ဖြစ်တဲ့လူယူဆပါတယ်
ဟုတ်ကဲ့ကျွန်တော်ဒီမြန်မာရေးစောင့်ကြည့်ခဲ့ခဲ့နေတဲ့ဥအောင်သူငင်းရဲ့တူးချင်းသဘောထားကိုလည်းကြားချင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုဥအောင်သူငင်းအနေနဲ့ဘလို့တာဝန်ယာလူမျိုးယူစေချင်လဲခင
်ဗျဟုတ်ကဲ့ဟိုအခုလက်ရှိပြီးခဲ့တဲ့ရွေးကောက်ပွဲအခြေအနေပေါ့နော်ဒါကတော့ဒီကနေကလုံးကဒီလူလူရဲ့ဆန္ဒကဒေါ်အောင်ဆန်းစုကြည်ကိုဒါခေါင်းဆောင်မှုကိုတစ်ခဲမဲ့အပြစ်မှပြလိုက်တဲ့အနေအထားမျိုးပါကျွန်တော်တော့ဒီနေသားမှာတော့မြန်မာပြည်ရဲ့အခုဖွဲ့စည်းပုံအရဆိုရင်တော့ကျွန်တော်ရှင်းတယ်သူ့အနေနဲ့ကတော့သမ္မတကိုတာဝန်ယူတာအသင့်တော်ဆုံးဖြစ်မယ်လို့ကျွန်တော်ယူဆပါဘာဖြစ်လို့ကျွန်တော်ဒီလိုပြောပြလဲဆိုတော့ဒီဖွဲ့စည်းပုံရမှာသမ္မတမှာလုတ်တန်ရင်းတော်ရင်းများပေးတာပါတယ်ဆိုတော့ပြန်တဲ့လွတ်တော်ကဒီကျွန်တော်တို့ check and balance ဆိုတော့ချိန်ကြီးကိုစိတ်ချပါညာဆိုတဲ့ဟာမှာလည်းအားလဲချက်တွေနဲ့တခြားကိုပြောပြရပြစာတွေအများကြီးရှိပါတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တယောက်ကတော့ဒီကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကျွန်တော်သဘောထားတော့ဗျာဒေါ်ဆက်စုကြည်ရောကျွန်တော်ဒီလူတွေကနေပြီးတော့သမားနေရာမှာရှိနေသေးတယ်နဲ့ဒါမှမဟုတ်ဒီ59ဆလုံးကလည်းဟိုသူ့တော်ကအဟန္တာဖြစ်နေတယ်အဲ့လိုအဟန္တာဖြစ်နေတဲ့အခါကျတော့ဒီစစ်တပ်ကလူတွေနဲ့နားလည်မှုယူပြီးတော့ဒီဥစ္စာကိုချွင်းချက်လုံးမလားဒါမှမဟုတ်သိပြစ်မလားဆိုတဲ့ဥစ္စာကိုတချို့ကစဉ်းစားကြတာပေါ့ဒါပေမဲ့အဲ့လိုလုံးလိုက်လို့ရှိလို့ရှိရင်တော့ဒီမြန်မာပြည်ရဲ့ဒီဘာသာရေးဟိုပြမိုင်းကြောင်ပေါ့နော်တချို့လူတွေနားလည်မှုလွဲသွားပြီးတော့ဒီကိုယ့်ရောက်ကိုယ်ရင်းမဘာသာတွေရဲ့ဒီတစ်စက္ကန့်ထလာနိုင်တဲ့အခြေအနေကျွန်တော်တွေ့နေတာပေါ့ဒါပြနေရတော့ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီဒေါက်တာစုကြည်ဒီအတိုင်းဒီအဓိပတိနေရာကိုဟိုတရားဝင်သဘောနဲ့ရောက်အောင်ဆိုလို့ရှိရင်ကျွန်တော်တို့ဒီလာမဲ့ဒီလှုပ်တော့အစ်စ်ကနေပြီးတော့ပေါ့နော်ဒီ NLD ကမှုရဲ့သွတ်တော်ကနေပြီးတော့ဟိုကျွန်တော်တို့ဒီကော်စီတစ်ခုကိုဖွဲ့ပေးတယ်လို့ထင်တယ်ဘယ်လိုကော်စီမျိုးလဲဆိုတော့ကျွန်တော်တို့ဒီ Union Peace and Development Dating Council ပေါ့ဗျာအဲ့လိုမျိုးကော်စီဖွဲ့နိုင်မယ်ဆိုလို့ရှိရင်ဒီကော်စီမှာဒီအနိုင်ရမဲအများဆုံးအနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ကပုဂ္ဂလလုပ်အောင်မယ်အဲ့ဒီမှာတက်ချုပ်ပါမယ်က ကာတုပါမယ်။နောက်ပြည်သူတော်တို့အရေးကတော့ဥပဒေပါမယ်။တမနာပါမယ်။တိုင်းသားတွေကိုကိုးစားပြုတဲ့ကောင်းဆောင်တယောက်ပါမယ်။အသိပညာရှင်တက်ပညာရှင်တွေကတယောက်ပါမယ်ပေါ့ဗျာ။အဲလိုကြည်ကြည်လေးလေးဖွဲ့စည်းလိုက်မယ်ဆိုလို့ရှိရင်ဒီကောင်းစီဒီကျွန်တော်တို့ဒီတိုင်းပြည်လုံးရဲ့အရေးကြီးတဲ့ဒီငင်းငန်းကြီးကိုဆိုတော့ကွန်ပျူတာတွေကြီးဆိုတော့အဲ့ဒီဥစ္စာတွေကိုစောင့်ဆောင်မှုအတွက်ကိုဒါလို့အာဏာပေးလိုက်လို့ဖြစ်သွားမှာပေါ့ဗျာ။ဒါဒီတော့ဒီလိုတော့အတူတူပေးမှာအတူတူပေးလိုက်လို့ရှိရင်ဒီစစ်တပ်ဘက်ကလည်းဟာတုကာတူပွင့်လာနိုင်ဆိုလို့ရှိရင်လည်းဒီသူ့ရဲ့ကိုစားပေါ့ဗျာ။အဲ့ဒီမျိုးလာပြီးတော့ဒီအဖွဲ့ထဲမှာဝင်ထားမယ်ဆိုလို့ရှိရင်တော့ဒီငင်းငယ်လောက်လာတာတွေရောဒီပြန်လည်ကြောင်းလေးလောက်လာတာတွေရောပေါ့နော်။အဲ့ဒီအားလုံးကဒီဒေါ်စက်စုကြီးရဲ့ဥဆောင်မှုနဲ့အကောင့်တွေပေါ့လို့အဆင်ပြေသွားမယ်ကျွန်တော်တို့အဲ့ဒီကွန်ပျူတာဖွဲ့တင်ရတဲ့ကျွန်တော်ကိုယ်ပိုင်
မျိုးဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်နော်ဝေနိုင်ငံဥက္ကံအေးလည်းဆက်သွယ်ထားပါတယ်ဥက္ကံအေးလည်းလေလိုင်းပေါ်မှာရှိနေပါတယ်ဥက္ကံအေးအမြင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အာကျွန်တော်ကပြောချင်တာကအဲ့အော်ဆန်စုကြည်လည်းတော်တော်ကန့်ပါတာလည်းမတန်လေးစားမျိုးကတ်တာတော့တကယ်ဆိုရင်အော်ဆန်စုကြည်ကကင်မရာပြဖို့ကပါစင်တရာမျိုးကိုကောင်းပါတယ်ဘာလို့ဆိုရင်နိုင်ငံခြားနဲ့ဆက်သွယ်ဖို့ကလည်းသူ့မှာရည်ချင်းကပြည်နေတယ်အကုန်လုံးလူတွေအတိုင်းဝိုင်းရင်လည်းအကုန်လုံးသူ့မှာဆက်သွယ်တွေကပြည်နေတာအိုးနော်မေပဲကြားသေးတယ်သူတို့ချိုးလူတော်မမြင်တော့မမြင်ဘူးနော်ဝေးမှာဆိုတော့တို့ကပြောတာတဲ့အောင်ဆန်းစုကြည်ဘလောက်ကြီးဆင်းမြင့်တယ်ဆိုတော့တို့ကနားလေပါတယ်ဒါပေမဲ့ကျွန်တော်တိုင်းဝိုင်းနေတာအရှင်းနေတွေကကြည့်လိုက်ပြန်တယ်မဖြစ်နိုင်တဲ့ဒိဋ္ဌိတွေကိုကျွန်တော်ပုံမှန်ပြီမှာတိုင်းမျိုးဓာမြတ်တိုင်းပြန်ပြီးဆွဲထားအစ်စ်ကိုဖြစ်နေတော့ဘလို့မှဒေတာမြေဘလို့လောက်ရမလဲဆိုတာတခုပဲရှိတယ်စစ်တပ်ကိုပြန်ပြီးတော့ဥပဒေအောက်ကိုပြန်ရောက်အောင်လုပ်မှရတော့မယ်လေဒါအဲ့ဒါမှအောင်ဆန်းစုကြည်ကိုတွားပြီးတော့တော်လာဖြစ်ဖို့အချိန်ရောက်မှာမဟုတ်ရင်တည်းဥပဒေပေါ်မှာစစ်တပ်ရှိနေစီရင်တော့ဘလို့မှအောင်ဆန်းစုကြည်ကတော်လာဖြစ်လဲဘာမှမဖြစ်နိုင်ဘူးလေဒါပေမဲ့အဓိကကျွန်တော်အောင်ဆန်းစုကြည်ကိုတော့သူရေးသွေးရခြင်းပြည်ပေမဲ့တည်းဥပဒေကြီးကလှုပ်ထားတော့ဘလို့မှလှုပ်လို့မပါတော့ကျွန်တော်မြင်ရတယ်လေဥပဒေထဲမှာပြက်ခန္ဓာနဲတဲ့အဆင်မဟုတ်လေသူတို့ကလူတစ်ယောက်ကိုသုံးမရအောင်လှုပ်တာစစ်တပ်ကပင်လှုပ်နေရတယ်အခုဖြစ်နေဆိုတာ
ဟု
တ်ကဲ့ဒီခုဖြစ်ချင်တာကျွန်တော်ကအောင်ဆန်းစုကြည်တော်လာပဲအများဆုံးကဝိုင်းဝန်းတော့ကုညီပေးပါတိုင်းသားတွေအကုန်လုံးဝိုင်းဝန်းတော့လုပ်ပြီးပါလို့တိုင်းသားတွေအရေးကြီးဆုံးပဲတခုတော့ကျွန်တော်ပြောချင်တာဗျာတိုင်းသားကိုသူတို့ဦးစားပေးချင်ရင်တော့အကောင်ဆုံးတိုင်းသားတွေကိုရွေးထုတ်ပါလို့တချင်ချင်းရှမ်းပြည်နယ်ဒီမှာကိုကိုစလေလောင်းလေးကိုကောင်းကောင်းရွေးတင်ပြီးတော့တက်လာမှာပါဆိုရင်အောက်ဆောင်ဖြစ်ကြီးကသမ္မတပြန်ဖြစ်ဖို့နီးစပ်တော့ခြေခြေရှိတော့ပါလေ
ဒါပေ
မဲ့ငင်းချမ်းကြီးအញ្ញမ်းကြီးရပြီးတော့လှုပ်လို့ပါတယ်ဒါပေမဲ့သူတို့အေးကိုစလေလောင်းလေးကိုကောင်းကောင်းမရွေးတင်ရင်တော့အောင်ဆန်းစုကြည်လည်းနည်းနည်းရင်ဆိုင်ရမှာလို့တိုင်းသားအတွက်နဲ့ပေါ့လေ။တိုင်းမှာအဓိကကျွန်တော်အောင်ဆန်းစုကြည်ရဲ့အကြံဉာဏ်တစ်ခုတော့ပေးချင်တာပါလေ
။ဟုတ်ကဲ့ပါခင်ဗျာ။ဥက္ကံကြီးကျွန်တော် channel လူတွေလည်းအလှည့်ပေးချင်ပါသေးတယ်ဥက္ကံကြီး။ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်သောတာရှင်တယောက်လည်းရှိပါသေးတယ်။ကိုဝင်းစာလင်းကြီးရပါ။ကိုဝင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်အောင်ဆန်းစုကြည်ဟာဒီသမရာမဖြစ်နိုင်တဲ့ဒီဥပ္ပေဥပြရတာဆိုတဲ့အခါကျတော့ဝင်ကြီးဘဝမှာဒီကနိုင်ငံသားရေးဝင်ကြီးလုပ်ပြီးတော့အဲပြည်တော်စုဝင်ကြီးချုပ်နေရာမှာဒီနေပြီးတော့အဲသူကအဖွဲ့ကိုဖွဲ့မယ်ဆိုရင်တော့ပိုးပြီးကောင်းနေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုဝင်ကျေးဇူးပါဟုတ်ကဲ့ကိုဝင်းဟိုခုရှိတာဆွေးနွေးရင်လို့ရှိနေတယ်ဟိုရေဒီယိုတစ်ချက်လောက်ပိတ်ထားပြီးရင်ကောင်းတယ်ခင်ဗျာကျွန်တော်ရေဒီယိုကပွင့်ထားတယ်နဲ့အတန်းအဲ့ရနေပြန်ဝင်နေလို့လေကျေးဇူးပါကျွန်တော်ပြီးရင်ပြန်ပြီးတစ်ခေါက်လှည့်ပေးပါမယ်နော်ဟုတ်ကဲ့အခုကျွန်တော်ဆွေးနွေးဝက်အတွက်ကိုအတန်းဖိုင်နဲ့ပေးပို့ထားတဲ့ပုံကိုတူလည်းရှိနေပါတယ်မအီချောချောပါခင်ဗျာ
ဒေါအောင်ဆန်းစုကြည်ကိုမြန်မာပြည်သူတွေအဖြစ်စေချင်ဆုံးကတော့တမဒပါပဲဒါပေမဲ့59ဆလုံးကြီးကတားဆီးထားလေတော့ဒေါ်စုကဆုံးဖြတ်ချက်ချရာမှာခိုင်မာပြတ်သားတယ်အယူအဆမှန်ကန်တယ်ဒါကြောင့်ပြည်သူလွတ်တော်ဥက္ကဋ္ဌနေရာဖြစ်စေချင်ပါတယ်ဒါမှမဟုတ်လည်းနိုင်ငံခြားရေးဝန်ကြီးနေရာပေါ့ကဘာတဝန်းလုံးနဲ့ဆက်ဆံရမှာဒေါ်အောင်ဆန်းစုကြည်သည်ငင်းချရေးနိုဘယ်ဆုရှင်ကြီးဖြစ်တဲ့အတွက်အလွန်ပဲစင်တော်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဟိုလူတွေရဲ့ဆန္ဒအမျိုးမျိုးကိုကျွန်တော်တို့လောလောဆယ်ကြားခဲ့ရတာပေါ့နော်ဒါပေမဲ့လက်ရှိအခြေခံဥပဒေအရဟိုသမ္မတတာဝန်
ယူလို့မရတဲ့အခြေအနေမှာရှိနေတယ်ဆိုတော့တကယ်လို့သာဒေါအောင်ဆန်းစုကြည်အနေနဲ့တမန်တော်ဝင်မယူနိုင်ဘူးဆိုရင်ရောလက်ရှိအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့တော်ဝင်မျိုးတွေယူဖို့ဆိုတော့ဖြစ်နိုင်မလဲတော်ဒေါက်တာတင့်ဆွေအမြင်ကိုအရင်ဆုံးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အဲအခုဆွေးနွေးမယ့်အကောင်းဆုံးကကျွန်တော်တင်တဲ့ယာယီသဘောမျိုးဟိုကာလအတွက် UDP ဆွေးနွေးရမယ်အနေထားလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အလုံးဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေလာပမာပြည်တဲ့ကဆွေးနွေးတဲ့ပုဂ္ဂိုလ်တွေနိုင်ငံကဆွေးနွေးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်စီခြင်းနဲ့ဆန္ဒရှိတယ်။ဖြစ်စီခြင်းနဲ့အမှအကန့်အသတ်ရှိတယ်။အဲဒီအကန့်အသတ်ကိုလည်းပြင်ဖို့လို့ပြင်ဖို့လိုလာမှာပေါ့နော်။အဲ့တော့မပြင်ခင်စัจ जा မှာတော့ဒေါအောင်ဆန်းစုကြည်လုံနိုင်တာကအာလောလောလေးပြောရင်တော့လွတ်တော်နေရာတခုပေါ့နော်လွတ်တော်အော်ဟိုပေါ့ပြည်သူလွတ်တော်နေရာဥက္ကဋ္ဌနေရာပဲဟိုလောရမယ်အနေထားလို့ဖြစ်နေတယ်ပေါ့နော်ဒါကတော့ယာယီဖြစ်တယ်အဲ့ဒီတစ်ချိန်ထဲမှာသူကအဲ့ဒီတာဝန်ယူရင်းနဲ့ဒီအကန့်တထားတဲ့ဖွဲ့စည်းပုံဟိုပြင်ဆင်ရေးပေါ့လေဒီအကန့်တပြင်ဆင်ရေးဆိုတာကျွန်တော်တို့ဒေါ်စုသမတဖြစ်ရေးပုံမှန်တခုလေးကို UTP ပြင်တာတဲ့အကျိုးကြောင့်စီလို့တဲ့မက်စီလိုရဲ့ပုံမှန်တွေပါပြင်ဆင်ရေးကိုဟိုသွားလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးဟာ NLD ကတော့အောင်ဆောင်စုကြည့်ခုလည်းမနိုင်ထားပြီးတော့လုပ်နေတဲ့ပုံစံမျိုးမဟုတ်ဘူးဆိုတာဟိုပြီးထပ်သိအောင်ပေါ့လေ။ဟိုပြဖို့အတွက်အဲ့တော့လွတ်တော်ဥက္ကဋ္ဌနေရာပဲရှိနိုင်တယ်လို့ဒါယာယီသဘောကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုအောင်သူငယ်ရဲ့အမြင်ရောခင်ဗျလက်ရှိဒီအခြေခံဥပဒေအရလည်းကန့်သက်ချက်တွေတော်တော်များရှိရဲဆိုတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့သမရတာဝန်မယူအောင်ဆိုရင်ရောဟိုလက်ရှိဟိုအခြေအနေကခွင့်ပြုသလောက်ဆိုလို့ရှိရင်ဘလို့ယာရုတာဝန်မျိုးတွေဖြစ်နိုင်စရာရှိလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုဒီအစိုးရအဖြစ်ပေါ့နော်ဒါကဒီမလာအကုန်လုံးမှာဖွင့်မှာပေါ့ဆိုတော့လောလောဆယ်ကာလမှာအချိန်3-4လလောက်ရှိပါတယ်ဆိုတော့ဒီကြားထဲမှာပဲကျွန်တော်ထင်တယ်ဒီကြံတဲ့ဥမာဒီစံမတော်ကကိုယ်ယူကြံတဲ့ဒီတွေနဲ့ပေါ့နော်ဒီနိုင်ငံတကာရဆိုရင်ကျွန်တော်ထင်တာကဒီသမ္မတအဖြစ်ဟိုဒေါက်ဆန်းစုကြည်အနေနဲ့ဟိုဖြစ်ဖို့ဟာအခွင့်အလမ်းရှိသေးတယ်လို့ကျွန်တော်ထင်တယ်။နောက်တစ်ခုကကျတော့ဒီ59ဆလုံးဆိုတဲ့ကိစ္စကလည်းဒါလူတွေလောက်ထားတဲ့ကိစ္စပဲဆိုတဲ့အခါကျတော့ဒီနိုင်ငံရွှေလင်းမှုတွေပြီးသွားလို့ရှိရင်ကျွန်တော်ထင်တယ်ပြင်လိုက်ဖို့ဆိုတာကသိပြီးတော့အကြောင်းမဟုတ်ဘူးလို့ဆိုပါတယ်။ဆိုတော့ကြံတဲ့ဥပမာလွတ်တော်ဥက္ကဋ္ဌနေရာမျိုးယူမယ်ဆိုရင်လည်းဖြစ်ပါတယ်ယာယီသဘောပေါ့နော်။ဆိုတော့ဒါပေမဲ့အဲ့ဒါတွေကလည်းအများကြီးအကန့်အသတ်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံကိုဟိုက်ကသူကဟို strong leadership နောက်တစ်ခါကျတော့ဒီ strong ဒီဘာကောင်းလဲခိုင်မာတဲ့ခေါင်းဆောင်မှုဘာကောင်းလဲအားကောင်းတဲ့ခေါင်းဆောင်မှုဒါကိုလူကျင်လို့သမ္မတမှာအားနာတွေအများကြီးပုံပြရတဲ့အခါကျတော့ကျွန်တော်မြင်တဲ့ဒီရာသီရဲ့အသိပေါ်ဆုံ
းဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီလက်ရှိဒီဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီကျွန်တော်မြန်မာနိုင်ငံမှာဒီကာလုံလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့မှာဟိုပါမပဲဘယ်လိုပြောမလဲဆိုတော့ဟိုဥမာစစ်တပ်နဲ့ပဲဖြစ်ဖြစ်ပေါ့လေဟိုစစ်တပ်ကလည်းမြန်မာနိုင်ငံရေးမှာဩဇာကြီးလေတော့ဒီလိုမျိုးတန်းတူရေးဆွေးနွေးနိုင်မယ့်အခြေအနေမျိုးရှိနေတယ်ဆိုတော့ဥမာဒီလွတ်တော်ဥက္ကဋ္ဌအပြင်တခြားဟိုယာယီကြားကာလပဲဖြစ်ဖြစ်ပေါ့လေဖြစ်နိုင်တဲ့တခြား position တွေရောဘာတွေရှိအောင်မလဲဒေါက်တာတင့်ဆွေသဘောထားဆွေးနွေးပါအောင်ခင်ဗျာဟယ်လိုကြားလားမသိခင်ဗျာ
ကျွန်တော်တောင်းကြားပါလား
ဟုတ်ကဲ့ကြားပါပြီခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံရတော့ဒီကာလုံဖွင့်ထားတဲ့ဟာကသူကအချုပ်ကော်မတီကြီးလို့သဘောတော့တက်ရောက်တော့ခေါ့နော်အာဒါကလည်းကျွန်တော်တင်တဲ့ဆောင်ရွက်ပေါ်မှာရေးထားတဲ့ကော်မတီတစ်ခုဖြစ်ပြီးတော့သူရဲ့ခြေလက်ကိုပြီးခဲ့တဲ့9နှစ်အတွင်းမှာညံ့ညံ့ဆန်းတော့ကျွန်တော်တို့သိမတွေ့ဘူးခင်ဗျာတနည်းအားဖြင့်ပမာနိုင်ငံရဲ့ဖွဲ့စည်းပုံဟာဖွဲ့ပမာနိုင်ငံရဲ့အုပ်ချုပ်မှုစနစ်ဟာ2008ဖွဲ့စည်းပုံရေးပြီမယ်လို့စာထဲမှာကလုံးသမတအစသဖြင့်ပါပြီမယ်လို့တက်မတော်ရဲ့အခန့်ကဏ္ဍကအရေးကြီးဆုံးဆိုတာစာမပါဘဲနဲ့ဟိုလူတိုင်းလည်းသိရပေါ့နော်အဲ့တော့တက်မတော်ကခရာကြတဲ့ဖြစ်ပါပြီအဲ့တော့ခုနကကိုအောင်သူငင်းဆွေးနေတယ်လို့ကျန်တဲ့ကာလလေးမှာဒီညီနိုင်ဆွေးနွေးမှုတွေကနေပြည်လျက်ပြည်လေကြောင့်လမ်းကြောင်းပေါက်ကြီးတော့ရှိနေတာအမှန်ပဲခင်ဗျ။အဲကြောင့်လို့ဆိုတမ်ဘရကိုနိုင်ငံလည်းဒီနေ့စဉ်းစားမှာကဒီဖွဲ့စည်းပုံကြီးကိုဒီဝင်ရေးခဲ့တာရေးခဲ့တာက1995ခုနှစ်ဇန်နဝါရီလ9ရက်နေ့ပေါ့လေ။အဲ့ဒီမတိုင်ခင်ကနှစ်နှစ်လောက်တည်းသူကစထားတဲ့ဖွဲ့စည်းပုံကြီး။အခုနှစ်တော်ကြပြီ။နောက်တစ်ချက်ကဒီဖွဲ့စည်းပုံထဲမှာ59ဆလုံးလို့ကန့်သက်ထားခြင်းဟာဒေါ်အောင်ဆန်းစုကြီးအတွက်မဟုတ်ဘူးလို့ဘလောက်ပဲအကြောက်ကန်ခြင်းချင်းဒါကတော့ညင်းညက်ကမခိုင်လို့မှတ်နေ။အဲ့တော့သူတို့ကစိုးရင်ချက်ကြီးတွေနဲ့ရေးခဲ့တော့ဒီကာလအတွင်းမှာဒေါ်အောင်ဆန်းစုကြည်ဟာသူတို့စိုးရင်တလို့ဘာမှဖြစ်ခဲ့တယ်လေဆိုတာပြန်စဉ်းစားနေတယ်။ နောက်တစ်ချက်ကအခု2015ရုပ်ောက်ပွဲရက်လက်ကိုဘသူကမှမြုံမငဲ့တာမဟုတ်အဲ့ဒီမှာစစ်တပ်လည်းတမတော်လည်းပါတယ်ဘူးနော်အဲ့တော့မမြုံတမ်းထားရတဲ့ဟာတွေဖြစ်လာတာကိုသူတို့ဖွဲ့စည်းပုံမှာမပါဘူးခင်ဗျနောက်ကဟိုတော့တချင်တူဆွေးနေတယ်လို့ဟလာဘာသာရေးစသဖြင့်စိုးရိမ်မှုတွေအခုရုပ်ောက်ပွဲပြီးတဲ့ရက်20တည်းရှိပြီအဲ့ဒီဟာဒီဘာသာရေးဟလာဟိုစိုးရိမ်မှုကိုအလုံးမိုးစီအောင်ဘာမြန်လုပ်ခဲ့တယ်လေတန်တရားရှိစရာတော့တခုမှမရှိဘူးဘာမှလည်းဖြစ်မလာဘူးပေါ့အဲ့တော့ဒီလှိတ်လုံး6လုံးကိုဖျောက်တင်တယ်အလားအလာလည်းမရှိဘူးဒီနေ့အပြင်အချိန်ကာလရပြင်သင့်တယ်လို့တက်မတော်ကိုယ်တိုင်ကသိလို့ရှိရင်ဒီကလုံးပေါ့လေကလုံးနေရာမှာတော့သူကြီးပါပါမပါပါဒါတနေရာတော့ကျွန်တော်တင်တယ်ပင်နေရာယူယူပါလာကြအကြောင်းရှိတဲ့အတွက်ဒီဒီပြန်လေးတဲ့ကာလပြန်သေးတဲ့ကာလမှာအဲ့ခွန်လောင်းတော့ကိုတက်မတော်ခေါင်းဆောင်မြားကနေပြီးတော့တက်တိုင်းပြည်ရဲ့အခြေအနေကိုကြည့်ပြီးတော့ပြုပြင်ဖို့ရာခွန်လောင်းပေါ်ပါသေးလို့ပဲဆုတောင်းရပါခင်ဗျာ
โอเคกูวางตัวนี้อิ่มยอครับเนี่ย
กูคุณน่ะโหจนซื้อนิดดูว่าเว้ยสรุปดี NLD เนี่ยอะกูเล็กชื่อยีกอกป่วยยัดละป่ะเนาะถ้าแล้วบดุมาไม่เปลี่ยนหน้าป่าวจนกูตอนแรกเดี๋ยวที่โหโหดูๆอะยาสุกว่า6ครั้งเลยก็ไม่เปลี่ยนหน้าป่าวสรุปดีนี้ซ้ํามาတော့กูอ่ะดีดอซัสสุกี้อ่ะ6ครั้งกูเปลี่ยนตัวก็อีมาอยู่ไล่จ้ะสรุปดีนี้ซ้ํามาတကယ်လို့ဒီဖွဲ့စည်းပုံကိုမပြင်ဘူးကျောင်းသားစုကြည်ကိုလည်းတမရနေရာမပေးဘဲနဲ့အခုတိုင်းဆက်သွားရင်ဒီဖွဲ့စည်းပုံကဟိုတော်တော်အတုံးမဝင်တော့ဘဲနဲ့ဟိုကိုလိုကလာဖြစ်သွားနိုင်တယ်အနေသားရှိပါတယ်ဆိုတော့ဒါကိုလည်းတစ်ဖက်ကပြန်စစ်ဆေးဖို့လိုပါတယ်ဆိုတော့တစ်ဖက်ကဒီဖွဲ့စည်းပုံကြီးကိုဆက်ကင်ပြီးတော့ဟိုရေးမပါတော့တဲ့အနေသားမျိုးဖြစ်သွားမလားဒါမှမဟုတ်လို့ရှိရင်ဖွဲ့စည်းပုံအလုံးမဖြစ်တော့တဲ့အနေသားပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်တာတဲ့ဆိုင်ရင်ကျွန်တော်တို့လူအပ်တာကိုပြင်ဆင်ပြီးတော့ကျွန်တော်တို့ရှေ့ဆက်သွားနိုင်တာကိုကောင်းပါတယ်ဆိုတော့ဒါကလည်းဒီအယူသားပြန်လေဇာတိရေးအတွက်လည်းကိုကောင်းတယ်ကျွန်တော်တို့ဒီလိုပြည်ပြင်ကြောင်းလေးအတွက်လည်းကိုကောင်းတယ်ဆက်ပ
ါဟုတ်ကဲ့ကျွန်တော်ဒီမှာတော်တဲ့ရှင်နေကိုလည်းပြန်ပြီးတော့ဆွေးနွေးမဲ့ပုံစံတွေကိုလည်းလှည့်ပေးခြင်းပါလေကိုမျိုးဝင်းမြန်မာပြည်ရပါကိုမျိုးဝင်းအမြင်ရောခင်ဗျာတကယ်လို့ဒေါ်ဆန်းစုကြည်အနေနဲ့ဒီကြာကလာပေါ့လေစိစက်ညီနေနေတဲ့ကာလမှာပဲဖြစ်ဖြစ်ပေါ့လေသမဏတာဝန်ယူခွင့်မရှိဘူးဆိုရောဒေါ်ဆန်းစုကြည်နေနဲ့နင့်လာဆုံးရှုံးစရာဘာတွေများမြင်မိလဲ
ဒေါ်ဆန်းစုကြည်အနေနဲ့ကတော့နင့်လာဆုံးရှုံးစရာတော့မရှိဘူးခင်ဗျာဒါပေမဲ့ကျွန်တော်တို့ပြည်သူတွေကတော့အများကြီးဆုံးရှုံးသွားနေတာပေါ့ဟိုဆုံးရှုံးသွားနိုင်မယ်ဆိုတာဒီမှဥမဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ကလည်းဟိုဘသူ့ကိုအားကိုးအောင်မှမပြီးတဲ့ပုံစံမျိုးဖြစ်သွားမယ်သူကသမဏမဖြစ်နိုင်တော့ဘူးဆိုရင်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကပြောသလိုပဲဒေါက်တာစုကြည်ကတမရမဖြစ်နိုင်တော့ဘူးဒါမဖြစ်နိုင်တော့ဘူးဆိုလို့ရှိရင်ကျွန်တော်ကပြောအဖွဲ့အစည်းမျိုးဖွဲ့ဖို့လိုတယ်လို့ထင်တယ်ဒေါက်တာစုကြည်အနေနဲ့ပေါ့နော်ဟိုအဲ့ဒါအဲ့လိုဖွဲ့လိုက်ခြင်းအပြင်ဒီ Union Peace ဖြစ်တဲ့အတွက်ကြောင့်ငင်းငင်းကြီးကိုလည်းသူကပြန်ဆောင်သွားလို့ရမယ်သူကဆိုဒီ developing အပိုင်းမှာပဲဟိုဒီစီးပွားရေးကွန်ပျူတာမှုဘာညာပေါ့ဗျာအဲ့ဒါကြီးလည်းသူဥဆောင်လို့ရမယ်ပေါ့ဒီကောင်စီကိုဖွဲ့လိုက်မယ်ဆိုလို့ရှိရင်နော်ဒီunion beef ဖြစ်တဲ့တော်လို့ငင်းငယ်ရောအုတ်ချုံကြီးရောဟောနောက်တရားချင်းကြီးရောစသည်ဖြင့်ပေါ့နော်ဒီဥစ္စာတွေနဲ့ပတ်သက်တဲ့ဥစ္စာတွေကိုဒီကောင်စီကနေပြီးတော့မှစောပြည့်ပြချပြီးတော့လုပ်အောင်အဲ့လိုလုပ်လို့ရှိရင်ဒီတက်မော်အနေနဲ့ရတယ်သူကပါဂျင်ဒီဖြစ်ပြီးမပါဂျင်ဒီဖြစ်ပြီးဒီလောက်သူ့တော်ကနေပြီးတော့အတီးပြုတ်ထားတဲ့ဒီကောင်စီတခုဖြစ်တဲ့တော်မလို့သူအတိမတ်ပြုတ်ပြီးဆက်ဆံမယ်အလေးထားဖြစ်လာအောင်ပေါ့ဗျာ
မဟုတ်
လို့ရှိရင်ကျွန်တော်တို့ကဆက်ကရှော့ပြီးမှကျွန်တော်တို့ကဆက်ရှေ့သွားလို့ရမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့အခုအနေထားကျွန်တော်ကတော့ကျွန်တော်အမြင်ပြောရတော့ဒါတက်ကရှော့ပေးလာနိုင်တဲ့အနေအထားတော့ကျွန်တော်ကတော့မမြင်ဘူးဟိုဒီပြုတ်ဆုံးစနေဝယ်လုံးမယ်ဆိုလို့ရှိရင်တို့ကျွန်တော်တို့လိုချင်တဲ့အဖြေပေါ့နော်ပြည်သူလိုချင်တဲ့အဖြေကတော့ရလာနိုင်မယ်လို့ကျွန်တော်ကတော့သိမထင်ဘူးဒေါ်သစုကြည်ကဒီတမန်နေကပေးလိမ့်မယ်လို့ကျွန်တော်မမျှော်လင့်ဘူးအဲ့ဒါကြောင့်မလို့ဒီကာလုံးကိုဒီအနေအထားရှင်နိုင်တဲ့ပေါ့နော်ကောင်စီတစ်ခုကိုကျွန်တော်တို့ကဒီပြည်သူကတင်ရောက်တဲ့ဒီကိုယ်စားလှယ်ရဲ့အားနဲ့ကျွန်တော်ဖွဲ့စည်းပြင်တယ်ပေါ့ဗျာအဲ့ဒီတော့ကျွန်တော်မြင်တယ်ပေါ့ဗျာဒါကျွန်တော်မြင်ပေါ့
ဟုတ်ကဲ့ပါဥက္ကံရေနော်ဝေရောပြောပါအောင်ခင်ဗျာတကယ်တော့ဒေါ်အောင်ဆန်းစုကြည်နေနဲ့သမရမလုပ်ပါဘူးဆိုရင်ရောနင့်နာဆုံးရှုံးစရာဘာတွေများမြင်မိလဲ
ဟောခုနကပြောတာအတိုင်းပဲခင်ဗျာကျွန်တော်တိုက်ကြည့်ကြီးကအခုစောက်ပြတ်တက်ပြီးတော့တရုံးစားကိုခွဲပြောက်နေဘွားကိုဗျာကဲတင်ဖို့လူတယောက်ကိုခွဲမပဲနှင်းရမပေးရင်တော့ကြောတိုက်ကြည့်ကြီးကခွဲဖို့ပူပြောက်ဖို့ပဲရှိတာလေ
ဘ
ာလို့လဲဆိုတော့တခုရဲ့အောင်ဆန်းစုကြည်ကလိုတာဥစ္စာပေါ့အခုလောလောဆယ်နိုင်ငံเจ้าဝန်ကြီးယူပြီးတော့ပါလီမန်နာဝင်ပြီးတော့အချိန်ရရင်တည်းဥပဒေအရေးတစ်သိရွေးရအောင်ပြန်ရေးရအောင်လို့ပဲစီမံခက်ခွဲပြီးမှလုပ်မှရမယ်တစ်နှစ်နှစ်လောက်အုပ်ချုပ်ပြီးမှပါလီမန်ရင်တော့ဥပဒေအသိရွေးဖို့စီမံခက်ခွဲမှပဲ
တိုင်းကြီးကောင်းသွားမယ်လို့ကျွန်တော်မြင်တာလေ
။ဒါဒီ
ခုချိန်ကြီးကတော့တိုင်းကြီးမှာတော့ဘလို့မှအဆုံးစကြီးကလှုပ်လို့မပါဘူးတော့ကျွန်တော်မြင်တယ်။ဘာလို့ဆိုရင်ဝင်လိုက်လဲဟတ်တာများနေတယ်လေ။စစ်တပ်ကအကုန်လုံးအပေါ်မှာဥသိနေတော့ဘလို့မှတိုင်းကြီးမှာကာလုံကချုပ်ထားတော့ဒီပြည်ဒိန်းကဒီမျိုးမဖြစ်သင့်တဲ့ဥစ္စာလေးပြည်ဒိန်းကထိန်းထားတော့တိုင်းကြီးကိုဘလို့မှမတိုးတက်နိုင်ဘူးလို့ဒါပေမဲ့ဥတွေအစ်စ်ရေးမှသာလျှင်ကျွန်တော်အစတုန်းကပြောတာ၄နှစ်၅နှစ်ကတည်းကကျွန်တော်ပြောတာတော့ပဲဥတွေကရေးသားလူကသုံးမရနေဝင်းလက်ထက်ကရေးသားလူကပြန်ရေးတော့ပို့ဆိုးသွားတာပေါ့ဗျာဒါပေမဲ့ဒါပေမဲ့
ကျေးဇူးပါခင်ဗျာကျွန်တော်ဒီကိုဝင်းဒီဆာလင်းကြီးကိုလည်းအလှည့်ပေးချင်ပါတယ်ကိုလင်းသဘောထားလည်းဆွေးနွေးပါအောင်ခင်ဗျာကိုဝင်
းဟုတ်ပါဗျာဟုတ်ပါဗျာအဲတော့သာသူဒီနိုင်ငံရေးဝန်ကြီးဖြစ်ခြင်းအားဖြင့်နိုင်ငံတကာလည်းတော့သာသူဒီကိုသိနေတဲ့အခါကျတော့နိုင်ငံကအကူအညီတွေလည်းရမယ်ဖောက်ခံအားပေးမှုလည်းရမယ
်ဟုတ်ကဲ့ခင်ဗျာ
နောက်ဒီတော့သူဝန်ကြီး
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတောတာရှင်မြန်မာပြည်ကနေရှင်းနေဦးကျော်လင်းရလဲကျွန်တော်တို့အတန်ဖိုင်နဲ့ပြဖို့ဆွေးနွေးချက်တခုရှိနေပါတယ်အဲ့ဒါကိုလည်းနားဆင်ကြည့်ပါဦးခင်ဗ
ျပုံမှန်59စလုံးဟာရုံးတကောင်ကိုထောင်ဖန်းထားတဲ့ထောင်ချောက်တခုလို့မြင်ပါတယ်တကယ်တကယ်မှာမိနေတာကကြားတကောင်ဖြစ်နေလေတော့မုတ်ဆိုးအဖို့ဖြုတ်ဖို့အခက်တွေ့နေပြီပေါ့ကြားခွန်အားရှိလေတော့ကြော်ဝင်းကဘယ်လိုလွတ်အောင်ရုတ်ထွက်ရမလဲသိတာပေါ့ကြားလဲရုံရောပိုက်ကွန်လဲကွဲဆိုလိုပုံမှန်59စလုံးဟာလဲစက်ကူစုပ်လို့ပြဲသွားပြီပေါ့ပညာရှိတဲ့သူကလွတ်တော်ဥက္ကဋ္ဌတောင်မလို့ပဲဘယ်နိုင်ငံသွားသွားတမရနဲ့အတူသွားမယ်ဆိုတော့ကမ္ဘာနိုင်ငံတွေကလဲလက်ခံကြမှာသိကြတယ်ပို့ဆို့သွားတာကပုံမှန်59စလုံးကိုရေးဆွဲခဲ့သူတွေအဖို့သူတို့ထင်သလိုမဖြစ်ပဲ NLD ကိုတမရ2ယောက်နဲ့တမရအထက်ကပုဂ္ဂိုလ်3ယောက်စလုံးကိုပြစ်လဲရသလိုဖြစ်နေပြန်တာပေါ့အိုက်ကီဒိုပညာလိုသူကအားနဲ့သူ့ကိုပြန်တိုက်ခိုက်တဲ့နီးပေါ59စာလုံးကိုရေးဆွဲခဲ့သူတွေအဖို့ဒေါ်အောင်ဆန်းစုကြည်တမရဖြစ်ရေးဆောင်ရွက်သေးတာကသာသူတို့အဖို့ဂုံတိခါရှိတဲ့ထွက်ပေါက်တစ်ခုဆိုတာသိကြသလိုဖြစ်နေပါပြီခုရပိုင်သတင်းတွေကလည်းဒီအခြေအနေကိုဥတီနေပြီဖြစ်လို့ဥသိမ့်စိန်အစိုးရအနေနဲ့ဘယ်လောက်ပညာရှိတဲ့အစိုးရဖြစ်မလဲပြတ်တရရတော့မယ်အခြေအနေကိုရောက်ရှိနေပြီလို့ပြောချင်ပါတယ်ဗျာ
โอเคอูจ่อลินก็တော့သူကတော့ဒေါ်ဆန်းစုကြည်အနေနဲ့ကတော့ဟိုဘယ်တာဝန်မဲ့ယူနိုင်ငံတကာကတော့သူ့အသိမှတ်ပြုလေးစားနေမယ်ဆိုတဲ့သဘောမျိုးပြောတာပါဒါပေမဲ့တခုရှိတာတကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့သမဏတာဝန်မယူပါဘူးဆိုလို့ရှိရင်ဥမာနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာတန်တမာလှုပ်ထုံးလုံနေရရအကန့်အသတ်တွေရှိမလာနိုင်ဘူးလားဥမာဒေါ်ဆန်းစုကြည်အနေနဲ့ကဒီမှာအာဆီယံလိုတခြားနိုင်ငံတကာထိပ်သီးအစည်းအဝေးပေါ်လူမျိုးမှာဒီသမဏတူမဟုတ်တဲ့အတွက်ဟိုတက်လို့မရတာမျိုးလို့တန်တမာရေးရအေးရအဲ့လိုမျိုးအကန့်အသတ်တွေအဟန်တားတွေရောမကြုံနိုင်ဘူးလားဒေါက်တာတင့်ဆွေမြင်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနိုင်ငံတန်ခင်းတမန်ခင်းမှာဒီပရိုတိုကောလို့ခေါ်တော့ခေါ့နော်အဲဒီဟာကတော့ရှိတယ်ဒီဟာကတော့နိုင်ငံတိုင်းကလေးစားလိုက်နာကြရတယ်ခင်ဗျာအဲ့တော့ရှိတဲ့ဟာကတော့ကြော်ပြီးတော့တော့အောင်ဆုံးသူကသွားမှလည်းမဟုတ်ဘူးခင်ဗျာအဲ့တော့ဟိုငါကောင်းဆောင်ပြည်တဲ့သမတမဟုတ်ပေမဲ့ဆိုတာမျိုးလို့ဒေါ်အောင်ဆောင်စုကြည်လုံးမှာမဟုတ်ဘူး။ဒါကြောင့်ဒေါ်အောင်ဆောင်စုကြည်ကသမတမလို့ရတဲ့ကာလဆိုရင်အဲ့ဒီနိုင်ငံကတန်ငင်းတမန်ငင်းပရိုတိုကောအရာပမာနိုင်ငံရဲ့ဂုံတိခါပါကြက်စင်းစီမှာဖြစ်တယ်လို့ယူဆပါတယ်။ဒါကြောင့်ဒီအချက်ကလည်းပဲ59စာလုံးအပါဝင်ပေါ့နော်။ဒီပွဲစည်းပုံမဖြစ်လို့ရတယ်ပြင်ဆင်ရေးကိုဒါတွန်းအားပေးတဲ့အချက်တစ်ချက်ဖြစ်တယ်လို့ယူဆပါတယ်။
โอเคกูเอาตุญญ์ตบอดาครับเนี่ยกูตะเกเลือดาดอซั้นสุจีเนี่ยตําราตาวินไม่อยู่หรอกส่วนไอ้โหนักงานกะสะสั่นเยอะเว้ยพี่ๆตังเกตําแหน่งเยอะเว้ยพี่ๆโหติแกเนนาเสียဥမာတိုင်းပြည်တွင်းတိကျနေနာစရာဒါမှမဟုတ်လေดอซั้นสุจีတူဦးချင်းပုဂ္ဂိုလ်တူဦးချင်းပဲဖြစ်ပေါ့လေတိကျနေနာစရာဘာလဲများမြင်မိလေ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီလိုပေါ့ခုနပြောတဲ့အာဆီယံလို့ကျွန်တော်တို့နိုင်ငံတကာအဖွဲ့ကြီးအကြီးကြီးတွေပါပေါ့เนาะဒါကတော့သူတို့ရဲ့ခုနဒေါက်တာတင့်ဆွေဆွေးနွေးကြလို့ပါပဲသူတို့ရဲ့လှုပ်ထုပ်လုပ်နေတဲ့ကိုတောင်းဝန်မရှိတဲ့လူကတော့သွားတက်လို့မရတဲ့အနေအထားရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ရှီတောင်အားရှာပါပဲကိုစင်ကာပူမှာဆိုရင်ကျွန်တော်တို့စီနီယာဝန်ကြီးပေါ်ကဒီကွမ်းယူရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ time မှာလည်းအရင်တော့ကဒီဝန်ကြီးချုပ်ဂျင်လတ်ဖြစ်နေတဲ့အချိန်မှာလည်းသူ့ရဲ့အကိုတက်ဆင်းပေါ့နော်သူကတချို့နိုင်ငံတကာစာချုပ်ကိစ္စတွေမှာဒီဂျင်လတ်ကလက်မှတ်သွားမထိုးခင်မှာသူကအရင်ကြိုပြီးတော့သွားပြီးလုံလောက်ကားတဲ့ပြုံးလာတဲ့ပြောဆိုလာတဲ့ဆိုတော့ဆွေးနွေးချက်မျိုးတွေရှိပါတယ်ဆိုတော့အဲ့တော့ကျွန်တော်မြင်လာကတော့ဒီနိုင်ငံကသံတမာရေးကိစ္စတွေမှာတော့လုံနိုင်ကြနိုင်တဲ့အနေအထားတော့အများကြီးပါ
ိုင်မဲ့တချို့ရေဝင်ပုံမှန်ပေါ့နော်တချို့ဒီလိုနိုင်ငံတကာအစည်းအဝေးတွေမတက်ရတာဒီတော့ကောဒါမျိုးကြံစည်တာရှိနေတယ
်ဟုတ်ကဲ့နောက်တစ်ခုကအခုကျွန်တော်အစီအစဉ်အဆုံးမတက်ခင်ပေါ့လေအစီအစဉ်အဆုံးတက်ဖို့2မိနစ်လောက်တော့ကြာပါသေးတယ်တကယ်လို့သာဒေါ်ဆန်းစုကြည်အနေနဲ့ဟိုအခုဆက်ဆက်ဆွေးနွေးညှိနှိုင်းမှုရဲ့အရာဖြစ်နိုင်တဲ့အလားအလာတွေလည်းတစုံတရာဆက်ဆက်ဒေါက်တာတင်းဆွေလည်းပြောလာပါတယ်လမ်းကတော့ရှိနေသေးတယ်ဆိုတော့တကယ်အခုလက်ရှိနိုင်ငံရေးခင်းချင်းအရာဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်မယ်ဆိုရင်ဖြစ်နိုင်မယ်အခွင့်အလမ်းရာဂိုင်နှုန်းအရာခံမှန်းပြီးပြောမယ်ဆိုရင်ရောဘယ်နည်းရာဂိုင်နှုန်းလောက်ရှိရလို့ဒေါက်တာတင်းဆွေအနေနဲ့ပြောလို့ရမလဲ
โอเคดีดีคํามันจะกะเราตะเย็ดเนตะเย็ดตาไม่ดูได้อนิถาบ่เนาะดีดีโนมาชื่อติกะยุคบ่อยยะละจีญญาพี่เลยกะโหตงญากันนี่สะแก่ตาบ่เนาะอคุสวยเนาะเราคํามันบ่เลยอเนซุ50อ่ะไข่นงดอยောက်ลาไปโหลเต็มมาละครับ
โอเคกูอองตุนญิอมีเหรอครับเนี่ยกูเราดีโนมาชื่อยุคบ่อยนอกพายอ่ะซะพี่ดอกเตอร์ติสวยပြောตะโหลบ่เลยนักงานเยอะคินชินอ่ะตะเนจีตะเนจีของเราเปียงนี่บาเลยอุมาสุบาแล้วอุมาโหดอนซันสุจีอ่ะดีเทพโหทัยตี้ตองๆเนี่ยตุ้ยโหกฤษตองสุราမျိုးโหลบ่เลยดิโลမျိုးตะเนเนี่ยตะเนเปียงเล่นเนี่ยย่อရှိပါတယ်だแม้เลตะโลคินชินอ่ะยาไก่น้องเนี่ยคันมาแม้ส่วนบะเนยาไก่น้องเราရှိมั้ยโหกองตุนญิเนี่ยนะครับเนี่ย
คุณอ่ะโหเสียดอกเตอร์ติสวยคันมาไม่รู้ว่าแต่เราတော့50 50โหลคันมาเนี่ยဒါပေမဲ့ဒီဒေါ်ဆန်းစုကြည်ဘက်ကတော့50ကဒီဘက်ကိုပို့ပြီးတော့အလေးပေးခြင်းနဲ့တော့ရှိပါတယ
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးကြတဲ့ဥအောင်သူငယ်ဒေါက်တာတင်းဆွေနဲ့အတန်ဖိုင်နေနဲ့ရောပို့ပြီးတော့ဆွေးနွေးကြတဲ့ပုံစံတွေအားလုံးအထူးကျေးဇူးတင်တဲ့အကြောင်းဒီနေရာကပြောချလိုပါတယ်ခင်ဗျာ
။ဒါကတော့ကွန်လွေဦးစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။ထုတ်ဒီအစီအစဉ်အတွက်ထုတ်လုပ်ရေးမှုကတော့မတ်စုမွန်ပါအခုတော့သတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီစနေနေ့ည VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းချင်းချုပ်ကိုကိုရဲနိုင်ကတင်ဆက်မှာပါရှင
်တူဂီနိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံကိုရေးရေးတကြီးသွားဖို့မလိုတဲ့ခီးစဉ်တွေကိုရွှေ့ဆိုင်ကြဖို့တူရကီအစိုးရကစနေနေ့မှာခီးသွွားအကြံပေးချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ရုရှားနိုင်ငံမှာတူရကီကတွားရောက်လည်ပတ်သူတွေနဲ့အိမ်မှာနေထိုင်သူတွေဟာအခက်အခဲတွေနဲ့ရင်ဆိုင်ရတာကြောင့်တူရကီနိုင်ငံသားရေးဝန်ကြီးဌာနကခီးသွွားသတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။အမေရိကန်နိုင်ငံအနောက်ပိုင်းကော်လိုရာဒိုပြည်နယ်မှာရှိတဲ့ Planned Parenthood အဖွဲ့ရှိရာကျန်းမာရေးဆောက်အုံကိုတောက်ကြနေကသနတ်သမားတယောက်ဝင်ပစ်ခတ်ရတာကြောင့်ရဲရရှိတယောက်နဲ့ရဲသား၂ယောက်ဒေဆုံးသွားခဲ့ပါတယ်။အာဖရိကတိုက်ခီးစဉ်အတွင်းယူဂန္ဒါနိုင်ငံကိုခီးစဉ်တစ်ထောင်ဖြစ်ရောက်လာတဲ့ပုပ်ဟမ်မင်ဂျီဖရန်စစ်ဟာလူလူနဲ့တွေ့ဆုံပြီးဝတ်ပြုဆူတောင်းပွဲကျင်းပခဲ့ပါတယ်ဒီဆူတောင်းပွဲကို18ရာစုနှစ်နောက်ပိုင်းအတွင်းဘာသာရေးအုံကြီးမှုကိုစွန့်လွတ်ဖို့ညှဉ်းဆန်းခဲ့တဲ့ဒါဇင်နဲ့ချီသူတွေကိုဒေသခံဘရင်ကမိရှုတက်ခဲ့တဲ့နေရာဖြစ်တဲ့ဗိမာန်ကလေဟာပြင်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာမြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာနိုဝင်ဘာ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်အမတ်တချို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်ရန်ကုန်မှာဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဒေါက်တာဆန်းစုကြည်နဲ့အတူပါတီထိပ်ပိုင်းခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်ရွေးကောက်ပွဲမှာမြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရအောင်မဲပေးခဲ့ကြတဲ့ပြည်သူတွေဘက်ကဘာတွေပြောင်းလဲပေးမှလဲဆိုတဲ့အမေးတွေထွက်ပေါ်လာမှာဖြစ်တဲ့အတွက်အများကြီးစူးစမ်းကြမယ်လို့လည်း NLD ပါတီရဲ့နာယကကြီးဦးတင်ဦးကဒီနေ့တွေ့ဆုံပွဲမှာပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာဂျပန်ပင်လယ်ပြင်မှာရှိတဲ့ရေငုပ်တင်ဘောကနေပယ်ထိန်ဒုံးကျည်စမ်းသပ်ပစ်လက်မှုတစ်ခုလုပ်ခဲ့တာအောင်မြင်မှုမရခဲ့ဘူးလို့တောင်ကိုရီးယားသတင်းအေဂျင်စီကပြောခဲ့ပါတယ်။မြောက်ကိုရီးယားကအဲ့ဒီပယ်ထိန်ဒုံးကိုစနေနေ့ဒေသစံတော်ချိန်နေ့လယ်2:20နဲ့2:40ကြားမှာပစ်လွတ်ခဲ့တာဖြစ်ကြောင်းဒါပေမဲ့ဒီပစ်လွတ်မှုဟာမအောင်မြင်ခဲ့ဘူးလို့ကိုရီးယားတောင်ကိုရီးယားတာဝန်ရှိသူတယောက်ကိုကူကားပြီးတော့ရုံဟတ်သတင်းဌာနကပြောပါရခင်ဗျာ
ကိုရဲနိုင်ကသတင်းအချင်းချုပ်ကိုပြပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်စုမမရှင်အင်ဂျင်နီယာကတော့နော့ရှရန်ကာလီဖြစ်ပါတယ်စနေနေ့ည VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်မနက်ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.